Welcome to the Voice of America in Burmese.
မင်္ဂလာပါ ရှင် VOA မြန်မာပိုင်းရဲ့ November 26 ရက်ဇာတာပိုင်းနေ့ညပိုင်း အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ ကျွန်မစုမြတ်မော်ပါရှင် COVID-19 ကရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့ အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင် American Bigazuma, COVID 19 Kayoga Jan, they sung to her, Mila Rega Sunye, Amyazo of Chine, Botuni Runga, Sanjay Jingevare, Botuniga, they sung to Natang, Tonya, Niva Shigedalu, a tipu duna de Gale, Natay Niva Shigevare, COVID Jan, Sayon Deya Dugale, Botuni Runga, Shetang Gurang Jovare, Tiye Dragale, Sanjay de Amyarawa, Akulu Chini Mare, American Ma, Jesu Roni, Thanksgiving Nego, Digni Sinweja Ramho, ကူးစက်မှုတွေပိုပြီးတိုးလာမှာကိုကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်။ပုံမှန်အားဖြင့်တနင်္လာနေ့ကြတဲ့မိသားစုတွေမိတ်ဆွေတွေတငယ်ချင်းတွေဟာ ဘာသာရေးအဆောက်အအုံတွေထဲမှာလူဦးရေကန့်သက်ထားချက်ကိုပြည်ထောင်စုတရားရုံးချုပ်ကယာယီဖယ်ရှားပေးခဲ့ပါတယ်။ဘရုတ်ကလင်နယ်ပယ်ဆိုင်ရာရိုမန်ကက်သလစ်ဂိုင်းအုပ်ဖုံးတော်ကြီးတစ်ပါးနဲ့ဂျူးအော်သိုဒေါ့ခ်ဝိပုနေယာနှစ်ခုတို့ကပြည်내အစိုးရထုတ်ပြန်ချက်ကိုပြည်ထောင်စုတရားရုံးချုပ်မှာစိန်ခေါ်ရှောက်ထားခဲ့တဲ့အပေါ်မှာတရားရုံးချုပ်တရားသူကြီးကိုရောက်ကငားမဲလေးမဲနဲ့အဆုံး 该药卡片的症状，明天都将买一个保镖一些治疗路手表，感觉点没太个话嘞。American 比方说嘛，老老实实咖啡一杯不拿，叔叔帮三那单车，得送度个那得超单车是吧嘞？American 的 Donald Trump 啊，都也没有到两种一前背后 Michael Flynn 哦，用人参大款背来吧嘞。那场十七号，德国选举官马拉沙文说，派克的拉鲁松山实施改善对马 ，Michael Flynn 啊 ，FBI 和另外表给的路人看他都批判的。埃里松山实施穆瑞哈，南岸一家老大路德国 Trump 啊，也表你给他吧，大家。对于德国特战公干民警嘛，啊，库洛伦人参大款 BB， 南岸一派来穆内 ，Flynn 和迪亚斯给他批的出来个表达部职员都给他批判的。Flynn 和龙年产大款比亚拉，季节高油价，吃点路德姆拉川啊，不土尼个标价话嘞。Russia 呢，不在的松山市政府也对嘛，啊，偏西点路对西他都为嘞个。德姆拉呢，印尼都美水 Roger Stone 过来，德姆拉川啊，龙年产大款比他话嘞。Michael Flynn 和龙年产大款比来的宝马，最高看德姆拉九百件不加罗的松地啊，标价才没西里巴五。接住罗的车嘛，不土尼龙啊，标价嘞美国马罗 Mr. Biden 啊。Democracy is a good Jesus Janet who built out here about it.
What should we give thanks for this season? Well, first, let's be thankful for democracy itself.
In this last election,台湾的 American 家嘛，开马的十三亿股，闹得先多了一年呢。CYA 三亚沙洲队抽出户，得保住个家话嘞。American 的台湾大湾西队的家嘛 ，CYA 得保住你家队队，拿来木沙将乱嘛，人脉出个来路。在北庙嘛 ，American 占用路七在上元里的 American Institute in Taiwan 那投标嘛嘞。CYA 三亚不光上元户得住六段内部，三来水利嘛撇得路投标钱嘛破标查话嘞。American 苏亚年拿来木沙将乱嘛。人们突然给列队 ，American 的台湾家 CBA 一样列队上元户的不漏难比，这边的不光上元户的个多漏短难里面漏用几列将台湾人家以文具厂那个来投标嘛的，不光了干过这个阿泰亚的台湾专家 ，American 平常做的工作以三亚的保中一节也新开铺苗栗里的批发的，当 Africa 那个马罗咖啡跟油卡厂对送开组的。林国家户部去看的江潘木里上对送给亚都维护奥美前退一门的阿爷家奥美退一门维护比龙尼巴的苗的米瑞部江潘木八秒以内个那个你丹麦查的高处尼巴奥美前退一门的有三斤给他批巴的 တည်ဆုံးခဲ့ကြသူတွေကိုအလေးပေးတဲ့အနေနဲ့နိုင်ငံသားတွေအနေနဲ့အနေရောင်လက်ပတ်ဒါမှမဟုတ်ရင်ဝန်ထဲချင်းပြသတဲ့တင်ကြေးတခုခုဝစ်ဆင်ကြဖို့အတွက်တောင်အာဖရိကသမ္မတစီရယ်ရမပိုဆာကပန်ကြားထားပါတယ်။အစိုးရအဆောက်အဦတွေနိုင်ငံတွေကအထင်ကြီးနေရာတွေမှာနိုင်ငံတော်အလံကိုနိုဗ ెంబ ာလ29ရက်နေ့အထိတိုင်ဝဲဆွင့်ထူဖို့လဲသမ္မတကအမိန့်ထုတ်ထားပါတယ်။တောင်အာဖရိကနိုင်ငံမှာကိုဗစ်ကရောဂါကြောင့်သေဆုံးသူ 21,000 ထက်မနည်းရှိပါတယ်။အတည်ပြုလူနာကလည်း 9,000 ကျော်ပါတယ်။ကိုဗစ်ထိန်းချုပ်ရေးကန့်သတ်ချက်တွေကိုတောင်အာဖရိကနိုင်ငံမှာအစောပိုင်းကတင်းတင်းကြပ်ကြပ်ချမှတ်ဆောင်ရွက်ခဲ့ပါတယ
်။ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက်လိုင်းဒိုမီတာ32 kHz 9.335 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.95တို့ကနေပါထုတ်လွှင့်ပေးပါတယ
်။ဒီကနေ့ခြားတော်ရင်းနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ983ယောက်ရှိခဲ့တယ်လို့တောင်ကိုရီးယားနိုင်ငံရောဂါကာကွယ်ထိန်းချုပ်ရေးဌာန KCDC ကပြောပါရယ်ဒါဟာတရက်ထဲမှာဗိုင်းရပ်စ်ကူးစက်သူ900ကျော်တွေ့တာချစ်လာတွင်ပထမဆုံးအကျဉ်းဖြစ်ပါတယ
်11월26일기준으로국내발생의신규확진자는
553명이생겼어요비례마바이러스코스가953명씩비비바가변화들이래마요가쿠스칸도30씩바래다자수수왕바이러스코스칸아두32318명씩도이피비더래시마디자쾌비쿠다니두453명씩바래디래가58명가소인야비더마니가2명디송도래트트디송두가915명씩도이피데루 KCDC 타나아지단타원씩두두가뵤다라피바래တောင်ကိုရီးယားမှာပြီးခဲ့တဲ့လကစပြီးတော့ကန့်သတ်မှုတချို့ကိုပြန်ဖြေလျှော့ပေးလိုက်ရကနေဗိုင်းရပ်စ်ကူးစက်မှုတွေပြန်ပြီးတော့တိုးလာနေတာဖြစ်ပါတယ်။ကျွန်းနိုင်ငံမှာတော့အင်နာမွန်ဂိုလီယာကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာဒီနေ့ဗိုင်းရပ်စ်ကူးစက်သူ9ယောက်တွေ့ခဲ့ပြီးတော့အာဏာပိုင်တွေကကျောင်းတွေပိတ်လိုက်ပြီးလေကြောင်းခီးစင်တွေကိုရန်သားထားလိုက်သလိုအများပြည်သူသွားတဲ့နေရာတွေနဲ့လူလူစုဝေးမှုတွေကိုတားမြစ်ပိတ်ပင်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာတော့မြို့တော်ညူဒယ်လီနဲ့ပြည်နယ်အချို့မှာဗိုင်းရပ်စ်ကူးစက်မှုတွေတိုးနေတာကြောင့်ကန့်သတ်မှုတွေကိုဆက်ပြီးတော့တိုးလိုက်သလိုနိုင်ငံကလေးကြောင်ခီးစဉ်တွေကိုလည်းနှစ်ကုန်အထိရနာထားဖို့တတန်းတိုးလိုက်ပါတယ်။ဒါပေမဲ့နိုင်ငံကကုန်တင်လေယာဉ်တွေနဲ့တချို့နိုင်ငံတွေနဲ့သဘောတူညီမှုယူထားတဲ့လေယာဉ်တွေတော့မပါဘူးလို့လေကြောင်တာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယမှာဒီနေ့နောက်ထပ်ဗိုင်းရပ်စ်ကူးစက်သူ4,400ကျော်နဲ့သေဆုံးသူ924ယောက်ရှိတာကြောင့်စုစုပေါင်းဗိုင်းရပ်စ်ကူးစက်သူ 9.2 သန်းကျော်နဲ့သေဆုံးသူ 13,523 ယောက်ရှိသွားပြီဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။ကိုရီးယားကျွမ်းကျင်မှာစစ်ပွဲကိုအဆုံးသတ်ပြီးတော့ရေရှည်ငြိမ်းချမ်းရေးတည်ဆောက်နိုင်မှုအတွက်တရုတ်နိုင်ငံနဲ့ဆက်လက်လှုပ်ဆောင်သွားမယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကဒီနေ့ပြောတဲ့အကြောင်းတောင်ကိုရီးယားသမ္မတယုံကပြောပါရတယ်။တောင်ကိုရီးယားသမ္မတဟာတရုတ်နိုင်ငံသားဝန်ကြီးဝါယီနဲ့ဆိုးမြို့မှာတွေ့ဆုံခဲ့တဲ့အတွင်းအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံသားဝန်ကြီးကတော့နိုင်ငံသားဆက်ဆံရေးကကိုရိုနာဗိုင်းရပ်စ်ကရောဂါကိုကျော်လွှားပြီးပိုကောင်းတဲ့အကျိုးတူဆောင်ရွက်မှုတွေကိုဖြစ်လာစေမယ်လို့ပြောကြားတဲ့အကြောင်းတောင်ကိုရီးယားသမ္မတအင်ပြာတော်ကပြောပါရတယ်။အမေရိကန်ကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်လက်အောက်မှာအစိုးရအသစ်ဖွဲ့ဖို့အရှိန်ဟုန်မြင့်လှုပ်ဆောင်လာနေချိန်မှာပဲအခုလိုတရုတ်နိုင်ငံသားဝန်ကြီးတောင်ကိုရီးယားနိုင်ငံကိုလာရောက်ခဲ့တာဖြစ်ပြီးတော့တရုတ်သမ္မတရှီကျင်းပင်တောင်ကိုရီးယားနိုင်ငံကိုတရားဝင်အလဲပတ်လာရောက်ဖို့အတွက်ဆွေးနွေးနေကြတာဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းပင်ဟာတောင်ကိုရီးယားနိုင်ငံကိုအခုနှစ်စောပိုင်းကလာဖို့ခန့်မှန်းထားခဲ့ပေမဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်သူ့ရဲ့ခီးစဉ်ကိုရွှေ့ဆိုင်းခဲ့ရတာပါ။တရုတ်နိုင်ငံသားဝန်ကြီးဝါယီဟာဂျပန်နိုင်ငံကိုနှစ်ရက်ကြာသွားရောက်ပြီးတဲ့နောက်တောင်ကိုရီးယားနိုင်ငံကိုမနေ့ဗုဒ္ဓနေ့နောက်ပိုင်းကရောက်ရှိလာခဲ့တာဖြစ်ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာ2012ခုနှစ်ကဘုံကွယ်တိုက်ခိုက်ဖို့ကြံစည်မှုမှာပါဝင်ပတ်သက်ခဲ့တာကြောင့်အဖမ်းခံထားရတဲ့အီရန်နိုင်ငံသား3ယောက်ကိုအီရန်နိုင်ငံကိုပြန်လွှဲပြောင်းပေးဖို့သဘောတူလိုက်တယ်လို့ထိုင်းအာဏာပိုင်တွေကဒီနေ့ပြောလိုက်ပါတယ်။အီရန်ကသရှိုလုံးမှုနဲ့နှစ်နှစ်ကြာဖမ်းဆီးထားတဲ့အသက်33နှစ်အရွယ်ဩစတြေးလျနိုင်ငံသားပညာရှင်တဦးကိုပြန်လွှတ်ပေးခဲ့ပြီးတဲ့နောက်ထိုင်းဘက်ကလည်းအခုလိုလွှတ်ပေးလိုက်တာပါ။ပြည်ပမှာဖမ်းခံထားတဲ့အီရန်နိုင်ငံသား3ယောက်နဲ့လဲလှယ်တဲ့အနေနဲ့ဗြိတိန်နယ်ပေါင်းအော်စတြေးလျနိုင်ငံသားခိုင်လီမိုးဂီလ်ဘတ်ကိုအီရန်ဆိုရကပြန်လည်ပြလိုက်တယ်လို့ဆိုရပိုင်ရုပ်သံကကြေညာပါတယ်။ထိုင်းအာဏာပိုင်တွေကတော့အကျဉ်းသားလဲလှယ်တဲ့ကိစ္စနဲ့ပတ်သက်ပြီးအသေးစိတ်ထုတ်ပြန်ပြောဆိုခြင်းမရှိသလိုဒီကိစ္စမှာအော်စတြေးလျဆိုရဘယ်လိုပါဝင်ပတ်သက်နေရဆိုတာကိုလည်းကြေညာသွားခြင်းတော့မရှိပါဘူး။အီရန်နိုင်ငံနဲ့သဘောတူညီမှုအရအကျဉ်းသားတွေကိုလွှဲပြောင်းပေးဖို့ထိုင်းအာဏာပိုင်တွေဘက်ကသဘောတူလိုက်တယ်လို့ထိုင်းနိုင်ငံရဲ့ဒုရှင်းနေချုပ်က AP သတင်းဌာနကပြောပါတယ်။ဒီလိုအကျဉ်းသားလွှဲပြောင်းတာတွေဟာပုံမှန်ဖြစ်နေရှိတဲ့ကိစ္စတွေပါ တခြားနိုင်ငံကိုအကျဉ်းသားတွေကျွန်တော်တို့လွှဲပြောင်းပေးတယ်လို့အချိန်ထဲမှာပဲဒီလိုသဘောတူညီချက်တွေအောက်မှာပဲထိုင်းနိုင်ငံသားတွေကိုလည်းအမြဲတမ်းပြန်ရနေတာဖြစ်တယ်လို့သူကပြောပါတယ်။ဩစတြေးလျဝန်ကြီးချုပ် Scott Morrison ကတော့အခုလိုမိုးကေဘတ်ပြန်လွတ်လာတဲ့အတွက်သူ့အနေနဲ့ဝမ်းမြောက်ပြီးတော့စိတ်သက်သာရမိကြောင်းဒါပေမဲ့သူမရဲ့စိုးဝါးပြီးတော့ကြောက်မက်ဖွယ်ရာကောင်းတဲ့အတွေ့အကြုံတွေကိုကုစားဖို့အတွက်တော့အချိန်ယူရအောင်မှဖြစ်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ။အာဂျင်တီးနားနိုင်ငံကကဘာကျော်ဘောလုံးသမားဒီဂိုမာရာဒေါနာမနေ့ကကွန်လွန်သွားခဲ့တဲ့အတွက်အာဂျင်တီးနားနိုင်ငံသားတွေအပါအဝင်ကဘာတဝမ်းကဘောလုံးဝါသနာရှင်တွေဝမ်းနဲ့ပူဆွေးနေကြပါတယ်။အာဂျင်တီးနားနိုင်ငံဘွေနိုဇာရိုစ်မြို့မှာလည်းရဲတပ်ဖွဲ့ကတားဆီးကန့်သတ်မှုတွေချထားတဲ့ကြားကပဲပရိသတ်တွေဟာမာရာဒေါနာရဲ့အိမ်ရှိမှာသွားရောက်စုဝေးခဲ့ကြပါတယ
်။
ကျွန်တော်ရန်ဝန်နေပြီးလက်တီတော်ဆုံးနေပါတယ်ကျွန်တော်အတွက်တော့သူကဘောလုံးနဲ့ဖျားပါသူကကျွန်တော်အဖေအပါဝင်ကျွန်တော်တို့မိသားစုကိုပျော်ရွှင်မှုတွေအရန်ပေးနိုင်ခဲ့ပါတယ်ဟောကော86,900ကမ္ဘာဖလားတွေမှာကျွန်တော်တို့ကိုရင်ခုန်စိတ်လို့ရှားရအောင်အရန်လုံနိုင်ခဲ့ပြီးတော့94ကမ္ဘာဖလားမှာအာဂျင်တီးနားရှုံးတော့ကျွန်တော်လည်းသူနဲ့အတူဝင်ခဲ့ရတာပါသူကအာဂျင်တီးနားနဲ့ဘောလုံးအတွက်အများကြီးလှုပ်ပေးခဲ့တဲ့သူပါလို့မာဆယ်လိုဆိုတဲ့အာဂျင်တီးနားပရိသတ်တစ်ယောက်ကပြောသွားတာဖြစ်ပါတယ်မာရာဒေါနာဟာမနေ့ကပုံမှန်အတိုင်းနှလုံးရက်ပြီးတော့တည်ဆုံသွားတာဖြစ်တယ်လို့သူ့ရဲ့ရုပ်လောင်းကိုခွဲစိတ်ဆစ်ဆီးပြီးတဲ့နောက်မှာဆရာဝန်လေးကပြောပါတယ်မာရာဒေါနာတည်ဆုံသွားတဲ့အတွက်အာဂျင်တီးနားအစိုးရကတော့နိုင်ငံတော်ဝမ်းနည်းပူဆွေးခြင်းအနေဖြင့်3ရက်ကြာသတ်မှတ်ထားတယ်လို့သမာရုံးကပြောပါတယ်အာဂျင်တီးနားသမ္မတအယ်ဘတ်တိုဖာနန်ဒက်စ်ကတော့မနေ့ကစပြီးအများပြည်သူနဲ့ဆိုင်တဲ့လုပ်ငန်းကိစ္စရပ်တွေကိုရပ်ဆိုင်ထားမှာဖြစ်ပြီးတော့မာရာဒေါနာရဲ့နာရီအခမ်းအနားမကျင်းပခင်ဒီကာလအတွင်းသူ့ရဲ့ရုပ်လောင်းကိုသမရနန်းတော်မှာထားရှိသွားမှာဖြစ်တယ်လို့ဆိုပါတယ်မာရာဒေါနာဟာအာဂျင်တီးနားအသင်းနဲ့ကမ္ဘာဖလား၄ချိန်ကစားခဲ့ပြီးတော့1986မက္ဆီကိုကမ္ဘာဖလားမှာတော့အာဂျင်တီးနားအသင်းနဲ့အတူပူးဆွဲခဲ့တာဖြစ်ပါတယ်ခင်ဗျာဒီကနေ့ခြားသောရင်းနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည7:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါးတွေနဲ့ရင်းမိပုကြက်တွေကိုစက်တိုက်ကြီးညာပြီးတော့မှဖြစ်ပါတယ်ခင်ဗျာ
မင်္ဂလိတိုင်းဒေသကြီးမိုးကုံးမြို့ဤတိုက်ပွဲကြောင့်ဒေသခံရန်နေချီတင်းရှောင်ခဲ့ကြရသလိုရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့တိဦးနေဆက်အနီးမှာပောက်ကွဲမှုဖြစ်ခဲ့လို့စုံစမ်းနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစော်ပါတမ်ဘရွန်နယ် TNL ကတန်ဘလောင်တပ်ဖွဲ့အခြားဒီလ19ရက်နေ့24ရက်နေ့တွင်မှာရှမ်းပြည်နယ်မြောက်ပိုင်းမိုးမိတ်မြို့နယ်နဲ့မင်္ဂလိတိုင်းဒေသကြီးမိုးကုံးမြို့နယ်တွေအတွင်တိုက်ပွဲတွေဖြစ်ပွားခဲ့ရာကလုံခြုံရေးအတွက်စိုးရိမ်လာကြောင်းဒေသခံတွေမိုးကုံးမြို့ပေါ်ကိုတင်းရှောင်လာကြတာပါတိုက်ပွဲကြောင့်တိတ်ဆောင်လာသူ900ကျော်လောက်ရှိနေပြီလို့လေမိုးကုံးမြို့ရှောလီဝိုင်းရက်ကွက်ရဲ့အုပ်ချုပ်ရေးမှူးဦးစိုးမြင့်က VOA ကိုပြောပါတယ
်။အနည်းကညနေပိုင်းပြီပေါ့နော်။ဒီထုတ်တော့ဒီမှာကျွန်တော်တို့ထားတဲ့နေရာ9နေရာရှိတယ်။ဒီကူကြီးဖရာဖုန်ကြီးကျောင်းမှာ100ကျော်ထားတယ်။ကိစ္စကုတ်ဒီသူပရမညာခမ်းမမှာလည်း80လောက်ထားတယ်။နောက်ထောင်မင်္ဂလာတမယုံမှာလည်း80လောက်ထားတယ်။သိစွဲနဲ့ဒီလိုနေချင်းအသိတော်မှာလည်း100ကျော်ထားတယ်။နောက်ကျွန်တော်တို့ရှမ်းကျောင်းပေါ့။အဲတချို့လဲသူတို့နီးစပ်ရာအိမ်တွေမှာလာပြီးတော့ခိုလုံရတာတွေရှိပါတယ်။အဲ့တော့အားလုံးဆိုရင်940လောက်ရထားတယ်ဗျ။
တိတ်ဆောင်လာသူတွေဟာမာနာ၊ချောင်းကြီးအလဲရွာ၊ရှမ်းကုန်းဆန်၊လီစုကုန်းဆန်နဲ့ကြောက်ဝါရွာတွေကဖြစ်ပြီးစစ်ဆောင်တွေကိုတော့တက်ဆိုင်ရာဘာသာရေးအဖွဲ့အစည်းတွေနဲ့ရမီရပ်ဖတ်တွေကကူညီထောက်ပံ့ပေးထားကြောင်းပြောပါတယ်။ရွှေကောက်ပွဲလွန်ကာလမှာတမ်ဘရွန်နဲ့ရှမ်းပြည်နယ်မြောက်ပိုင်းခြေစိုက်လက်နက်ကိုင်ဖွဲ့တွေကအပြစ်ခတ်ရက်စဲထားပြီးငြိမ်းချမ်းရေးဆွေးနွေးဖို့ပြင်ဆင်တာတွေရှိပေမဲ့ဒေတာရင်းအခြေအနေတွေဟာတည်ငြိမ်မှုမရှိသေးသလိုပြီးခဲ့တဲ့သတင်းပတ်အတွင်းကလည်းကြောင်မဲမျိုးနယ်အတွင်းမှာရွှေကောက်ခံအမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးတနက်နေ့ပြစ်ခတ်တပ်ဖြတ်ခံခဲ့ရပါတယ်။မနေ့တုန်းကလည်းတရုတ်နိုင်ငံနဲ့နယ်စပ်မူဆယ်မြို့မှာည၈နာရီလောက်ကပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တာပါ။ဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးမူဆယ်မြို့ပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနကခရိုင်မှု ULSO ကအခုလိုပြောပါတယ်။
မစဲနဲ့နမ်ခမချက်လေအဲ့ဒါမဟုတ်ဘူးရှိတယ်ကျိုးဆိုပါရေးပေါ့နော်အဲ့နားမှာပါငါ၈နှစ်ကျော်လာပါခင်ဗျငါဖြစ်စင်ကတော့ဒီတုစစ်ကောင်းဆောင်ရဲ့အိမ်ရှိတယ်လေအတမိုင်းလို့ထင်ရတာပေါ့နော်အဲအတမိုင်းလို့ထင်ရတယ်အဲ့ဒါဖြစ်ဆံဝန်းထဲမှာဖြစ်ပြီးပောက်ကွဲသွားတယ်ထိခိုက်မှုမရှိဘူးနော်ထိခိုက်မှုမရှိဘူးလူသူတရိတ်ဆန်အပြည့်စည်လည်းမရှိဘူး
ပေါက်ကွဲမှုဖြစ်ပွားတဲ့နေရာကိုမြို့နယ်အုပ်ချုပ်ရေးရဲတမ်ဘရစတဲ့တက်ဆိုင်ရာတာဝန်ရှိသူတွေလာရောက်စစ်ဆေးခဲ့ကြပြီးလောလောဆယ်မှာတော့လက်သက်တရေခံကိုစုံစမ်းနေစေဖြစ်ကြောင်းပြောပါတယ် ကျောင်းမြမာနေဆက်ကုံသွဲရည်ရဲ့အချက်ချဖြစ်တဲ့မူဆယ်ဒေတာမှာလက်နက်ကိုင်အဖွဲ့အတော်များများလှုပ်ရှားနေပြီးတိခတ်တိုက်ခိုက်တာပေါက်ကွဲမှုဖြစ်ကြရာမကြာခဏဖြစ်ပွားလေရှိပါတယ်
မူဆယ်မြို့ဂရုနာပရာဟိတအတင်းကဦးတောင်းထွန်ကတော့ဗိုလ်ဒူးနေညကပေါက်ကွဲမှုဖြစ်ခဲ့ပေမဲ့ဒီကနေ့မှတော့ဒေသခံတွေဟာပုံမှန်အတိုင်းသွာလာနေကြကြောင်းပြောပါတယ်ပုံမှန်ပါပဲဟုတ်ဒီနေ့အလုံးပုံမှန်ပါပဲခင်ဗျဟုတ်ကျွန်တော်မူဆယ်ကလည်းဒီပေါက်ကွဲမှုတွေကခဏခဏဖြစ်နေတဲ့အခါကျစိတ်တော့ပြောရရင်ဟိုမကူးတက်လို့နည်းနည်းရိုးတယ်လို့ပေါ့ဗျာတော့
ကမ်ရော်ဒရင်းမှပြန်ကြားရေးအဖွဲ့ကတော့နန်းခမ်းမျိုးဘက်ကနေစိုက်ကယ်နဲ့အမျိုးသားနှုတ်လာရောက်ပြီးနေအိမ်ရှိလမ်းမပေါ်ကနေအိမ်ဝင်းအတွင်းကိုပစ်ခဲ့တဲ့လက်လုံပိုင်းပေါက်ကွဲတာဖြစ်ကြောင်းနဲ့ဒီပေါက်ကွဲမှုကြောင့်လူထိခိုက်တာရှိပဲခြံဝင်းနဲ့ကန့်နေတဲ့အလုသမားတန်းလျားရဲ့မျက်နှာကျက်နဲ့ဘရင်ပေါင်းမှန်တချို့ကွဲပျက်စီးကြောင်းဖော်ပြပါတယ် ဒီလနဲ့ဆက်သုံးရနေညရှင်းနိုင်လောက်ကလည်းကချင်ပြည်နယ်မန်စီမြို့နယ်မောင်ဝင်းကြီးကျွော်မှာအမည်မသိလူနှစ်ယောက်ကစိုက်ကယ်စီးလာပြီးဦးတွန်းခင်ဆိုသူနေရှိမှာခြားထားခဲ့တဲ့နောက်အတန်ပိုင်းကျလုံးပေါက်ကွဲခဲ့ပြီးဒီပေါက်ကွဲမှုမှာလူထိခိုက်တာရှိကြောင်းကျမ်းမော်ကသတင်းထုတ်ပြန်ထားပါတယ်
အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ရေဒီယိုအစီအစဉ်တွေကိုမနေ့ 6:00နာရီကနေ9:00နာရီအချိန်နဲ့ည9:00နာရီကနေ10:00နာရီအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ9:00နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါမှာ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOA Facebook
အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ်ရှင်လလမြတ်တဲ့ရှင်နေမရှိဘူးဆိုပြီးတော့ရွေးကောက်ပွဲတွေကျင်းပရှိမှာခြံထားခဲ့တဲ့ရခိုင်ပြည်နယ်ကနေရာတော်တော်များများမှာ အခုခါပြန်လဲကျင်းပနိုင်တဲ့အခြေအနေမှာရှိနေပြီလို့ဒေသခံနိုင်ငံရေးတိုင်ဝမ်ကပြောဆိုနေကြတဲ့ကြောင်းတင်ပြပါမယ်ကျွန်တော်တတ်နိုင်ပါကာဖိနစ်စီဘေးတန်ကြားကျင်းပခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကရွေးကောက်ပွဲမှာဆန်တာခဲ့တဲ့ရခိုင်ပြည်နယ်ကမြို့နယ်9ခုနဲ့ကျေးရွာအုပ်စုချို့မှာရွေးကောက်ပွဲနဲ့ကျင်းပနိုင်တဲ့အခြေအနေရှိတယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောနေကြတာပါရ
ကျွေးကောက်ပွဲကျင်းပဖို့မျှော်လင့်ချက်တွေထွက်ပေါ်လာတာလေးဖြစ်ပါတယ်။စည်ရည်ပဒိပခတွေကြောင့်နေရာဆုံးခါသူတောင်းရှိရှင်းနေတဲ့ကြောက်တော်မျိုးတွေမှာဆိုရင်လေတိုက်ပွဲတွေကြောင့်ပျက်စီးသွားတဲ့ခြေရွာတချို့ကလွေရင်အခုခါရွေးကောက်ပွဲကျင်းပလို့ရတဲ့အခြေအနေရှိတယ်လို့ကြောက်တော်မျိုးတွေပြတုလို့တော်ကိုယ်စားလေဦးထွန်ဝင်းကပြောပါတယ်။လက်ဖက်ကျွန်တော်တို့လက်နက်ကအခွင့်အရေးလက်ဖက်ကလေးပဲ နိုင်တဲ့အနေအထားဖြစ်တဲ့အခါကျတော့အရင်ထက်တော့ပိုပြီးလူတွေကဒီစိတ်ပိုက်ဆိုင်ရာရုပ်ပိုက်ဆိုင်ရာပိုပြီးတော့ဒီလုံခြုံမှုဟိုပိုခံစားလာရတဲ့အခြေအနေမျိုးတွေရှိတယ်ပေါ့။အဲဒါတခုကြီးတော့ဒီတွားလာလှုပ်ရှားပိုပြီးတော့တွားလာလှုပ်ရှားလို့ရလာတဲ့အနေအထားတွေအတော်တော်တော့ကျွန်တော်တို့လွတ်လွတ်လပ်လပ်ဖြစ်လာတဲ့အခြေအနေတွေကျွန်တော်တို့မြင်ရတယ်ပေါ့။ဆိုတော့ပြည်သူတွေကလည်းရွေးကောက်ပွဲကိုတော်တော်များများလက်နေကြတယ်။တော်တော်လေးကိုဟိုဒီရွေးကောက်ပွဲမကျင်းပတဲ့အတွင်းနဲ့တော်တော်စိတ်မကောင်းဖြစ်ရတဲ့အနေအထားမျိုးတွေကျွန်တော်တို့ရှိနေတယ်ဆိုတော့တကယ်လို့မယ်ဆိုရင်တော့ကြောက်တော်မျိုးအခင်းကျင်းလာတော့ပြန်ကျောက်တော်မျိုးအနေအထားတော့အဆင်သက်ရှိနေတယ်လို့ပဲကျွန်တော်တို့ဟိုပြောလို့ရတယ
်။မကြသေးခင်ရှင်ဒီစီရေးပဏိပခတွေဖြစ်ပေါ်ခဲ့တဲ့ရတိတော်မျိုးတွေမှာဆိုရင်လေတိခတက်ခိုက်မှုတွေရပ်ဆိုင်းနေတာကြောင့်ရွေးကောက်ပွဲလုံးနိုင်ဖို့မျှော်လင့်ချက်တွေထွက်ပေါ်နေပါတယ်။ရတိတော်မျိုးတွေပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ခင်စောဝေကတော့စစ်ရှင်ရောနေတာကြောင့်ရွေးကောက်ပွဲတွေကျင်းပမယ်ဆိုရင်ဖြစ်နိုင်တယ်လို့ပြောပါတယ်
။ဟုတ်ကဲ့ပါဒီကျွန်မတို့ရတိတော်မျိုးတွေမှာဆိုလို့ရှိရင်တော့ဒီကျောက်တန်းတိုင်းမျိုးတစ်ခုမှရှိဒီကျောက်တန်းတိုင်းမျိုးဖြစ်တဲ့အနည်းအနာရှိရောဟောပေါ့နော်ငါးရောဆောက်ရောလောက်ကပဲစိတ်သေးချောင်အများကြီးရှိနေကြတယ်အဲ့ဒီစိတ်သေးချောင်တွေကလည်းဟိုရတိတောင်မျိုးပေါ်မှာဆိုရင်သူတို့နေနေကြတာဖြစ်တယ်အဲ့ဒီအဲကျောင်းပေါ့နော်ဒီကျောက်တန်းတိုင်းမျိုးတစ်ခုမှကျောက်တန်းတိုင်းမျိုးတစ်ခုမှပဲမရှိတော့တဲ့လူတွေကလည်းစိတ်သေးချောင်အဖြစ်ပဲဒီဒီပြင်လို့ဟိုရတိတောင်မျိုးပေါ်တို့မှာချိနေတဲ့အတွက်လုံးမိတ်ဆိုရင်တော့လုံလို့ရပါတယ်။အကုန်လုံးလုံးမိုက်မယ်ဆိုရင်လည်းအခုအချိန်မှာတိုက်ပွဲတွေရပ်ထားတဲ့အတွက်ပေါ့နော်လုံလို့ရတဲ့အခြေအနေကိုတော့ပြနေရပါတယ်ဆင့်
ရခိုင်ပြည်နယ်ကရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့နေရာတွေမှာပြန်လည်ကျင်းပဖို့မျှော်လင့်ချက်တွေထပ်ပေါ်နေပေမဲ့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကတော့လုံခြုံရေးဆိုင်ရာတဲ့အခြေအနေရှိတယ်ဆိုတာကိုလုံခြုံရေးတာဝန်ရှိသူတွေရဲ့ပြည်သူ့ရှေ့ရဖို့လိုတယ်လို့ပြောဆိုထားပါတယ်။ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဒေါက်တင်လိုင်ကတော့ပြည်ထောင်စုရွေးကောက်ပ
ကျွေးကွယ်ကော်မရှင်အနေနဲ့ပဲပြောလို့ရတယ်ဒီအဲ့တော့တကယ်လို့ဒါကယူတော့ဝယ်တည်ထောင်သူယူတော့ဝယ်ကော်မရှင်ကကျင်းပပေးပါလို့ဟိုကျင်းနေကျွေးကွယ်ကော်မရှင်ကိုညွှန်ကြားလာရင်တော့ဒီဆောင်ရွက်ပေးဖို့အစဉ်အမြဲဒီမှာဟိုယူတော့ဝယ်နဲ့သက်ဆိုင်တဲ့ဒီတိကျစရာအကုန်လုံးကစိုးရတဲ့အလုံးအစဉ်အမြဲရှိပါတယ်
လွန်လာခဲ့တဲ့ရှင်နေတဲ့မရှိဘူးဆိုပြီးရခိုင်ပြည်နယ်ပါဝင်ပြည်နယ်နဲ့တိုင်း၆ခုကနေဆိုင်တဲ့နေတဲ့တချို့ကိုပြစ်ချက်ခဲ့တဲ့အတွက်နေဆိုင်တဲ့ရှင်တန်းကျော်လောက်မေးပေးခွင့်ဆုံးရှုံးခဲ့ရတာပါ။နိုဝင်ဘာလရှိတဲ့နေ့ကရွေးကောက်ပွဲညင်းရှမ်းရှမ်းနဲ့ကျင်းပနိုင်ခဲ့ပေါ်ဒေသတွင်းနိုင်ငံတကာတိုင်ဝမ်ကရှိတူခဲ့ကြပေမဲ့နေဆိုင်တဲ့နေတဲ့တချို့မှာရွေ ကိုဗစ်ကရောဂါကာလာမှာစာဝတ်နေရေးအခက်အခဲကြုံနေရတဲ့အခြေခံလူဒန်းစာမိသားစုတွေကိုအစိုးရကထောက်ပံ့ကြေးပေးတဲ့အစီအစဉ်ပေါ်မကျေနပ်လို့တိုင်ကြားတဲ့စာတွေတောင်းတဲ့ချီရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်မအင်တာနာထွန်းပါကဲရောဂါကာလာမှာအခက်အခဲကြုံနေရတဲ့ပုံမှန်ဝင်ငွေမရှိသူအခြေခံလူဒန်းစာတွေကိုအစိုးရကထောက်ပံ့နေတာအခုဆိုရင်၄ချိန်ရှိလာပေမဲ့မကျေနပ်မှုတွေပေါ်ပေါက်နေဆဲ ကျွန်တော်တို့ကတော့ဒီမှာကျွန်တော်တို့ထားတဲ့နေရာကိုစပီးချိန်ကစလို့အင်ဂျင်မထွက်ရအမိန်ထုတ်ထားတဲ့ရန်ကုန်တိုင်းတွေကဖြစ်ပြီးတော့တိုင်စာတွေကိုစတင်စီစစ်နေပြီလို့လည်းရှင်းတာထားပါတယ်။ ပထမဆုံးအကြိမ်အဖြစ်တမိုင်ငံလုံးရိတ်ခါ၅မြို့အခုနောက်ဆုံးအကြိမ်ငွေသားထောက်ပံ့တဲ့အထိအစီအစဉ်တွေမှာရသင့်သူတွေမရတာမရသင့်သူတွေရတာတွေရှိခဲ့တယ်လို့သတ်မှတ်ထားတဲ့အတိုင်းအပြည့်အဝမရဘူးဆိုပြီးတိုင်တန်းတာတွေကန့်ကွက်တာတွေလည်းကြုံခဲ့ရတာပါ။ရန်ကုန်တိုင်းဆိုင်သားရမြို့နယ်အနောက်ပိုင်းမှာတော့ထောက်ပံ့ရေးကိစ္စကိုပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတိုင်ကြားလာတာကသုံးဆယ်ကျ ဒီလိုလိုမျိုးစုကနိုင်ငံတော်ရဲ့ဟလာကျွန်တော်တို့ဒီပြည်ဝန်တရင်ဌာနကမဟုတ်တဲ့တခြားဒိုင်းစာကနေနဲ့Facebook page တွေကနေပြီးတော့ဟလာဘာလို့လဲဆိုရာရမယ်လို့ပါညာလို့ဆိုတဲ့ဟလာလာတွေကိုအမှန်မှတ်ယူပြီးတော့ဟိုသူတို့တွေလိုလားချက်တွေဒါတွေကိုတောင်းဆိုနေကြများပါတယ်ခင်ဗျပြည်ထောင်စုဝန်ကြီးဦးမင်းသူကတော့တိုင်ကြားစာတွေကိုကြိုးဆိုကြောင်းနဲ့အလေးအနက်ထားတုံ့ပြန်ဆောင်ရွက်ပေးမှဖြစ်
ကျွန်တော်တို့ကလည်းအချက်တွေနဲ့လိုအပ်ချက်တွေကိုပြုပြင်နိုင်ဖို့လဲကြိုးပမ်းဆောင်ရွက်နေတယ်လို့လည်းFacebookလူမှုကွန်ရက်မှာရှင်းတာထားပါတယ်။နိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာရန်မျိုးတင်ကတော့အာဏာပိုင်တွေရဲ့စီမံခန့်ခွဲမှုကအင်မတန်မှအရေးကြီးတယ်လို့မြင်ပါတယ်။အစိုးရရဲ့ထောက်ပံ့ခြင်းနဲ့ပတ်သက်တဲ့ဒီတိုင်တန်းမှုတွေကိုကြည့်မယ်ဆိုရင် စီမံခန့်ခွဲမှုအင်မတန်မှအားနေတာเนาะဖျော်ဖျဲဖြစ်တာเนาะစနစ်မကျတာတွေကိုဟိုအထင်ရှားတွေ့နေရပါတယ်အစိုးရအနေနဲ့ထောက်ပံ့ကြီးပေးဝေတဲ့เนาะဒီလုပ်ငန်းကိုဟလာအထွေထွေအုပ်ချုပ်ရေးဦးစီးဌာနကနေဟလာအစဉ်အဆက်စီမံခန့်ခွဲကွပ်ကဲပြီးတော့ဆောင်ရွက်နေတာကိုတွေ့ရပါတယ်အဲတော်တော်လည်းတစ်ဖက်ကဟလာဒီတိုင်တန်းမှုတွေမကျေမနပ်မှုတွေရှိလို့ရှိရင်ဒီပြန်ပြီးတော့ တော့တိုင်တန်းရတာကလည်းအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပဲဖြစ်နေတဲ့အခါကျတော့ဒီတိုင်တန်းမှုတွေပေါ်မှာဟလာစုံစမ်းစစ်ဆေးပြီးတော့အရေးယူဆောင်ရွက်တဲ့အပိုင်းမှာတကယ်ဖြစ်ရောက်အလုပ်ဖြစ်ပါမလားလို့လည်းမေးခွန်းထုတ်เสียရှိပါတယ်အဲအဲ့ဒီလိုဟလာတိုင်တန်းမှုတွေနဲ့ပတ်သက်ပြီးတော့ဟလာတိုင်တန်းမှเนาะအရေးယူဆောင်ရွက်တာတဲ့เนาะဒီအစိုးရအနေနဲ့ဟလာရက်ဖက်ဖွဲ့စည်းတဲ့သတ ော့ ကျမ်းမှန်ဆောင်ရွက်နိုင်မယ်ဆိုရင်ဒီတဲ့ပို့ပြီးတော့အားကောင်းတဲ့နော်အခင်းကျင်းတစ်ခုကိုပေါ်ဆောင်နိုင်လိမ့်မယ်လို့မြင်ပါတယ်။
အဆိုရကတော့မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့ကြုံခဲ့ရပြီးတဲ့နောက်စာဝင့်နေရေးအခက်အခဲကြုံနေရတဲ့အထက်ကအခြေခံလူတန်းစားအဖြစ်သတ်မှတ်ထားသူတွေကိုပထမအကြိမ်အဖြစ်ဧပြီလနဲ့ဇွန်လမှာအင်ထောင်စုပေါင်း92.4 တတိယအကြိမ်စက်တင်ဘာလမှာအင်ထောင်စုပေါင်း95အတွက်တရာတစ်ဆက်3ဘီလီယံကျော်ထောက်ပံ့ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။အခုနောက်ဆုံးသတို့ထအကြိမ်ထောက်ပံ့မဲ့အစီအစဉ်မှာတော့ကက်ရောဂါကူးစက်မှုအများဆုံးကြုံနေရတဲ့အတွက်အင်ဂျင်မထွက်ရအမိန့်ထုတ်ထားတဲ့ဒေသတွေကအခြေခံလူဒန်းစားမိသားစုတစ်စုကို၄တောင်းနှုန်းနဲ့ကြံဒေသတွေမှာတော့တစ်စုကို၂တောင်းနှုန်းနဲ့ခန့်မှန်းချီအင်ထောင်စုပေါင်း6တ
လာရဲမှာအစောဆုံးပြန်ဆောက်ဖို့ပြင်ဆင်နေတဲ့အကြောင်းတွင်ဆက်ပေးကြမှာလေချမကတော့စုစုပါကဲရောကကြောင့်စက်တင်ဘာလဇန်းကလေးကပြည်တွင်းလီကြောင်းလိုင်းတွေကိုပြန်နှံ့ဝင်ပိတ်ထားတာရှစ်သတင်းပတ်မှာတက်တန်းကုန်ဆုံးတော့မယ့်အချိန်မှာပဲလုပ်ငန်းတွေပြန်လည်ပတ်ခွင့်ပြုဖို့ပြင်ဆင်နေတာဖြစ်ပါတယ်နိုဝင်ဘာလကုန်အထိပြန်နှံ့ဝင်ပိတ်ထားတဲ့ပြည်တွင်းလီကြောင်းလိုင်းတွေကိုတော့ကဲရောကကာကွယ်ရေးစီမင်းတွေနဲ့အညီခွင့်ပြုဖို့စီစဉ်ထားတယ်လို့လည်းပူဆောင်ရင်းနဲ့ဆက်သွယ်ရေးဝန်ကြီးဌာနအမြင့်တန်းအတွင်းဝန်ဦးဝင်းခန့်က VOA ကိုပြောပါတယ်
ကျွန်တော် SOP ဟိုအတည်ပြုဖို့စောင့်နေပါတယ်။လေစိတ်တမန်ဘလို့ဒီလိုလက်ရှိအနေတိုင်းဒီဟာဟိုပန်ဒမစ်အရာဟိုဘလို့ဆေးဖြစ်မယ်ဆိုတာကို SOP တွေမျိုးမျိုးခွဲပြီးစဉ်းစားနေပါတယ်။အဲ့ဒီဒါတွေလည်း SOP မူကြမ်းတော့ဆွဲပြီးပါပြီ။အဲ့ဒါကို MOHS ကနေပြီးတော့မှဘိုးကွန်ပျူပြန်တင်ဖို့ရှိပါတယ်။အဲ့ဒါတော့ဒီလောက်ဒီနေ့လောက်ဆိုတင်ပြီးလို့ယူဆပါကျွန်တော်တို့မသိနိုင်တာကတော့အဲ့ဒါကိုကျွန်တော်တို့ဘက်ကတော့ဟိုအကြံပြုချက်တွေနဲ့ဟို MOHS ကိုညှိပြီးပါတယ် MOHS ကလည်းပြုစုပြီးပြီးဘူကော်မတီတင်မယ်လို့ယူဆထားပါတယ်ဟာအဲ့ဒါပြီးမှပဲလုပ်လို့ရမှာပြ
မြန်မာနိုင်ငံမှာကာယရောဂါကူးစက်သူလူနာတဲ့နေစဉ်ထောက်ခံဝင်ကျင်ရှိနေပေမဲ့ကူးစက်မှုရောပါတဲ့နေရာတွေမှာကန့်သတ်ချက်တွေလျှော့ပေါ်ပေးဖို့နဲ့လုပ်ငန်းတွေလည်းပတ်ဖို့ပြင်ဆင်နေကြောင်းအစိုးရတာဝန်ရှိသူတွေပြောဆိုခဲ့ပြီးတဲ့နောက်ဒီကြောင်းလိုင်းတွေပြန်လည်ပြည့်စုံဖို့စီစဉ်လာတာလည်းဖြစ်ပါတယ်ဒါပေမဲ့လည်းဒီကြောင်းလိုင်းတွေပုံမှန်ပြန်ဖြစ်ဖို့ကတော့မတိကျသေးဘူးလို့လည်းဦးဝင်းခန့်ကပြောပါတယ်
ဒီလကုံနောက်လာဇန်တော့အလုံးမှန်နေကြတာပဲပေါ့နော်။ဟုတ်ကျွန်တော်တို့လည်းဒီလိုပဲအလုံးမှန်တဲ့အတိုင်းလာဇန်တော့ဖြစ်နိုင်တယ်။ဒါပေမဲ့အခုရက်ထိအဖြေမရသေးဆိုရင်ကျွန်တော်တို့ပြင်ဆင်ချိန်လေး၅ရက်နဲ့ဆိုရင်ဒီဇင်ဘာ first week လောက်မှာတော့စပြန်နိုင်မယ်လို့ယူဆပါတယ်။ဒါမှလည်းကျွန်တော်ထင်တယ် airline ဆိုတာက customer ရဲ့ demand focus ကအရေးကြီးပါတယ်။သူလူမရှိဘဲနဲ့ပြန်လို့ရမှာမဟုတ်ဘူးလေ။ကျွန်တော်တို့ကဖွင့်တာတော့ဖွင့်နိုင်မယ့် key တွေရှိတဲ့ line တွေကို airline တွေကတွက်ချက်ပြီးပြန်တမ်းဖို့ပေါ့နော်။
ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူတာ၏အမျိုးသားအဆင့်ဘဟုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကတော့ရောဂါကူးစက်မှုကိုထိန်းချုပ်လာနိုင်တာနဲ့အမျှကန့်သတ်ချက်တွေကိုရှော့ပေါ်ပေးမယ်အကြောင်းပြီးခဲ့တဲ့တနင်္ဂနွေနေ့ကအွန်လိုင်းမိန့်ခွန်းမှာပြောထားပါတယ်
။ကျွန်တော်တို့လည်းဖြေလျှော့ပေးဖို့လည်းအများကြီးကြိုးစားနေပါတယ်။ဒီတော့အခြေအနေတွေနည်းနည်းထိန်းလို့ရတာနဲ့အမျှပြန်ပြောဖြေလျှော့ပေးချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒါပြည်သူလူထုရဲ့စိတ်ဖြည့်ဆည်းမှုတွေတက်တာအောင်လို့နော်ကျွန်တော်တို့စီးပွားရေးလည်းပြန်ပြလဲပတ်အောင်လို့
ကဲရောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့အိမ်ပြန်မထွက်ရအမိန့်အပါအဝင်သွားလာလှုပ်ရှားမှုတွေကိုကန့်သတ်ထားသလိုလူများထိတွေ့ဆက်ဆံမှုတွေကိုရှောင်ရှားဖို့စီးပွားရေးလုပ်ငန်းတွေကိုလည်းရန်နာထားရတာပါဒီလိုရန်နာထားရတာကြောင့်ပြည်တွင်းကလေကြောင်းလုပ်ငန်းတွေအထူးနာရတယ်လို့လည်းပို့ဆောင်ရင်းနဲ့ဆက်သွယ်ရေးဝန်ကြီးဌာနအမြင့်တန်းအတွင်းဝန်ဦးဝင်းခန့်က VOA ကိုပြောပါတယ
်ကျွန်တော်တို့ဘက်ကတော့ transport ဆိုတဲ့အတွက် airline တွေကစီးပွားရေးရဟိုတော်တော်ကိုချွတ်ချုံကြနေပြီလေရှင်းပြောရင်ဒါကျမကြီးဘက်ကတပိုင်းပေါ့နော်ပြည်တွင်းလေကြောင်းလိုင်းတွေအလုံးကမဖြဲအောင်တမယ်အချက်တဲတွေတွေ့နေတဲ့ကြောင့်ပြည်သူတွေသွားကျင်တာလည်းတပိုင်းကျွန်တော်တို့ကပြေးကျင်တာလည်းတပိုင်းပေါ့နော်အဓိကတော့ရမရေးရလုံခြုံစိတ်ချရတဲ့အစီအစဉ်ဖြစ်ဖို့ပဲအရေးကြီးတာပ
ါပြည်တွင်းခီးစဉ်ပြေးဆွဲဖို့ကိုဒီဇင်ဘာမှာစနိုင်မှုမျှော်မှန်းထားပေမဲ့လည်းပြည်ပလီကြောင်းလိုက်ခီးစဉ်တွေအတွက်ကတော့နိုင်ငံတွင်းကူးစက်မှုနေ့စဉ်ထောက်ခံဝင်ခြင်းမှာရှိနေလို့ကိစ္စရေးလီရင်တွေကိုဒါအဓိကထားအသုံးပြုရမယ့်အခြေအနေပါကိုဗစ်ရောဂါကြောင့်ဖြစ်ပေါ်လာနိုင်တဲ့စီးပွားရေးတရားမှုတွေပေါ်ကုစားရေးအစီအစဉ်အပါအဝင်နိုင်ငံစီးပွားရေးတိုးတက်ဖို့အတွက်စောင့်ရွက်သွားမယ်ရေတိုရေရှည်စီမံကိန်းတွေကိုလည်းကိုဗစ်ဗဟုကော်မတီအနေနဲ့ထုတ်ပြန်သွားဖို့ရှိပါတယ်။ကာယရောဂါကြောင့်ပြည်တွင်းပြည်ပခီးစဉ်လေကြောင်းလိုင်းတွေကိုအခုလနိုဝင်ဘာလကုန်အထိပိတ်ထားပေမဲ့အထူးကင်ဆယ်ရေးလေယာဉ်တွေကိုတော့ပြည့်စွက်ပေးနေတာပါ။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံက มุ่ยมังโกไก่เนี่ยด้วยมุ่ยเจ้าข่าวชาเป็นเนี่ยดูดีเพื่อตั้งยาชีเดไทยนั่งยังบางก็มีว่าเนี่ยจะคู่กูมุ่ยเอาสีเนี่ยพันสีเกเรจังเปียวเปียวมาเจ้ามากับอีมาบ้าบางก็มีมีบุรีเยี่ยมมามุ่ยเสียมังโกตุเรด้วยมุ่ยเจ้าข่าวชาเนี่ยที่เราคนยังจะคู่กูไทยนั่งไปนี่ก็มุ่ยเอาสีเนี่ยดีมุ่ยเจ้าเอ็มยองยานเนี่ยตั้งยาชีดูมีตัวมีตัวกูเลยพันสีไรด้าวะ
มันเรื่องอ่ะสีเนี่ยชาวพยามาทั้งทั้งวีแต่ยังเสียสละเจ้าตั้งโจทย์ตั้งบุญชีเดียไปเซ็นมือดีกว่าเลยตั้งสีเดียจังกว่าเลยไทยนั่งเงี้ยมือเสียว่าที่ช่วยเพื่อจีเอเกวิชัยชายรมงาตรีเราดีกว่าเปรียบเทียบกันเลยแล้วเราพบหลักฐานว่าบริษัทนี้เขาไม่ได้ใช้ชื่อของเขาแต่ที่เราสอบสวนเนี่ยเขาเข้ามาในบ่อยครั้งซึ่งตรงนั้นก็มีการโอนเงินไปบัญชีเดียวกันเนี่ยกับที่ในต่างในประเทศเพื่อนบ้าน
ซีนีชาวเกาหลีลงเงาหามุ่ยเสียว่ามังคุยากันนี่เตรียมเอาไว้ยาสีได้มุ่ยเมริกูเขาว่าชาเป็นนี่ดูดีพิจารณ์เนี่ยมีมาในเงาเบก้ามุ่ยมังคุยตมาริกูมุ่ยเจ้ารู้จักเป็นนี่ดูดีพิจารณ์เปลี่ยนสุดตัวแล้ววะอันนั้นเป็นภาษีเรื่องใช่ไหมมีมาในเงาเบก้าภาษีนี่กูทั้งเป็นวีเป็นต้นนัทเอาจอดรู้จักเป็นวีพิจารณ์กูเลยซีซีตุ้ยสีเกจังกูเลยเปลี่ยนไปเลยอเมริกันทัวร์ละต้องจังกูเลยตุ้ยสีตุ้ยสีเกบี ใช้ยงไปเชื่อมีขนาดดูเตี้ยวหน่วยว่าแต่ต้องจะลิ้นให้ยืดใช้ในงานดูลิงโอเล่ท่านสิ่งใดสูบีใช้มือเสียว่าในนี้ดาวน์ชีดูดีกว่าที่ทุกอย่างเงี้ยบาร์เลยพันสิ่งมีเรื่องวิริกุโรในจำยุคเช่นเมื่อสามยุคกว่าจะเสียเนี่ยมาในงานดูงูป้าเสียสนิทในปู่ปู่พี่เสียนี่รับพิจารณ์หัวเลยวิเคราะห์ทุกสุขเรื่องดูเลยท่านนับวันนี้ก็กลับไปที่ด้านนั้นนี่ก็พบยาจ้าบาร์เลยมันเรื่องอ่ะจะนี่เรื่องมาเว้ยพังก้าหนุนท้าบุรีเนี่ย เช่นไม่ตักยัยไม่เศร้าใจเนี่ยแสดงว่าวิ่งขับไปกันบีมุ่ยก่อนยันเนี่ยสนุนในดูสัตว์อุปมิกันบีแม่ในอุกาโรแต่เพื่อนในงานอุทัพปีตัวเกล้าจังพาวันนั้นทุกท่าเรือเลยสบายเลยที่เกิดเหตุเนี่ยมาในงานบ่าวเองเช่นเนี่ยเช่นต้องอาชาดีตาริมามุ่ยเสียว่ามังคุมุปมาหน้าฮะดอลลาร์คนละสัตว์บิลเลียนเทมันเนี่ยสิเกบีที่เนี่ยเทมาโร มีแต่ฟัดเมย์ใส่จวบมังคุมุกะชอบสัตว์บิลเลียนที่สิเกเรลูเล่กลัวจะมากะมุ่ยเสียวันเนี่ยยาซึมหัวใจเชยยูยูแอนโอดีซิกาคันนันทาบาร์เอจะมาไม่มาทั้งยามเนื้อจักรในตรีมปีปุ่นีรับว่าวิวอเมริกันแต่งเหตุรีดูเนยยูมีแต่จ้าสิสินิกุอเมริกันพิอาซูวอชิเนมิโรกันในเปียทั่วเรื่องเป็นยังไง อเมริกันพิอาซูมาโควิด-19ยอกาคุ้มเสียเพียงว่ามูเย่บอกเช่นนี้จ้าวิวอีรีดูเนยยกแต่งสิสินิกุจะยี่ปงเสียเพียงเปลี่ยนทั่วเรื่องเป็นยังไงวะรีดูสิสินิกุไม่ได้ช่องไหนกันในคนไหนที่เนี่ยยากโกนไหนกันในเซนไหนที่เช่นนี้มาเว่ทั่วเรื่องเป็นยังไงจะมีแต่จ้าสิสินิกุรอไม่เสียงยากคนไหนกันในคนไหนกว่าที่ปงแม่เสียเพียงทั่วเรื่องเป็นยังไงวะวิวอีเอทั่วเรื่องจะดีกู
วิวเอฟเฟซบุ๊กสามีน้ำมันเนี่ยน่าเสียนที่ชุดนั้นมาเลยสิบุกรุงเพียงมีมาอีกตรงนั้นเช่นกันน่าเสียนมาพี่บาร์เลยพิมพ์กรุ๊ปซีลูบังที่สาวยามาเยอะไปเต็มพอดีลงยี่จีเร่ข้างกันนั่งก็ปังวินิจาวุ่งเข่งอาจิตาบีจันนันยังเวียงก็คุณยิ่งเสียท่าวาเลยคุณนะ
ยาเป้ป่วยสิเนี่ยปฏิบัติยิ่งท้าทายสาวสารันอาจจะมีอะไรชีวาเลยแต่มองกระสีสันเดียบิสุบิวทองยามาเยจีรามูยาเป้ป่วยสิรูปปวงเนี่ยข้างกันได้กูอายุสั้นจ้าบ้าดับไปไหมยาตาจีปาลูยาเป้ป่วยสิรูคนนั้นหูบ้าบูแต่ด้วยวันจันทร์ด้วยสิวาเอลูดูรูกูปุ่นดูรูนั่งยังยี่ปาดูรูกูยาตาป่วยสิรูมาคนไหนมาบูกูจะบอกเนี่ยกูสั่นได้ ยาตาไปสูบปังพวยสิทารีเอเตียนพวยรูปิปาร์เนยักกว่าเอเตียนอาซาบีปกลิซาเอ็นจีโอดูเอทีปาวิมาเรยักกว่าเอเตียนพวยรูฮาเสนาเวนันรูปิจับีตายนายบาดายลูมุยเกษารูสังเฮจับาเรยเป็นมาบีมาดโลยักกว่าพวยบังนักเรียนโยชินัยเนลูอาเซียพุ่มยูยบังอาคามามาเรติดตั้งยาเป้พวยสิรูมาโรลักอาซาเวนดัมปาวิลิชิปี
นั่งกันแต่ก็เอ็นจีโอดูเนี่ยเสียท่าได้ไปเลยสู้ว่าสิมาไม่ปกติเนี่ยพูดสิ่งเดียวไม่ปกติไม่เต็มดูเลยสิบาร์เลยที่พูดเรื่องมีอะไรอะไรมาจารีว่าวูที่ถ้าเกิดยังเป็นพูดสิ่งอีกตัวกูมีคำนี้ได้ด้วยอะไรแต่ถ้าตรงนี้มาคลิปตรงนี้ก็จะยังพูดกับเสียงเก่าอยู่เลยคำมาที่ถ้าเกิดเอ็นจีโอพูดเนี่ยคนเสียชีวิตหรือสิบาร์เลย
ပြောရင်းတက်စီလာတဲ့လူမှုစီးပွားရေးအခြေအနေကိုကောင်းမွန်အောင်လုပ်ဖို့အရက်ပဲအဖွဲ့အစည်းတွေပေါ်ထွက်လာတာဖြစ်ပါတယ်စီဆိုးရတက်လာပြီးမကြမီ1990ပြည့်လွန်အစောပိုင်းမှာတိုင်းသားလဲနဲ့ဂိုင်းနေနဲ့အပြစ်ခတ်ရဲဆဲလိုက်တာဟာလေအရက်ပဲအဖွဲ့အစည်းတွေပေါ်ပေါက်လာစေတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်မေတ္တာဖောင်ဒေးရှင်းနဲ့ငြိမ်းဖောင်ဒေးရှင်းဟာထင်ရှားပါတယ်အစိုးရမလုံနိုင်တဲ့လူငွေရေးလုပ်ငန်းတွေကိုအရက်သားအဖွဲ့အစည်းတွေကဝင်ရောက်လုပ်ကံပေးရတာပါရန်ကုန်မှာဆိုရင်2000ခုနှစ်မှာရုပ်ရှင်မင်းသားဦးကျော်သူဦးဆောင်နဲ့နိုင်ရေးကူညီမှုအသင်းဟာထင်ရှားလာပါတယ်။ဘုရားဘာသာဝင်တွေဦးစီးရဲ့အသင်းဖြစ်ပေမဲ့ဦးကျော်သူကိုစာနမူနာယူပြီးအခြားနိုင်ရေးကူညီမှုအသင်းတွေလည်းပေါ်ထွက်လာပါတယ
်။2009တန်ခါအောင်ကျွမ်းမှုနဲ့2008နာဂစ်လီမုန်တိုင်းကာလမှာတန်ခါနဲ့အခြားဘာသာရေးအဖွဲ့တွေဦးဆောင်တဲ့အယတ္တအသင်းအဖွဲ့တွေအများအပြားပေါ်ထွက်လာပါတယ်။နိုင်ငံခြားအကူအညီမပါဘဲတည်ထောင်တဲ့အယတ္တအဖွဲ့အစည်းတွေဖြစ်ပါတယ်။ဒါပေမဲ့2008မှာဒေသခံ NGO နဲ့အပြည်ပြည်ဆိုင်ရာ NGO တွေပူးပေါင်းပြီး Local Resource Center လို့ခေါ်တဲ့ဖွံ့ဖြိုးရေးမန္တန်အဖွဲ့တည်ထောင်နိုင်တာဟာအယတ္တအဖွဲ့တွေအတွက်အလွန်အကျိုးရှိပါတယ်။ Nagis မုံတိုင်းရဲ့ရလတစ်ခုပါပဲ။ရန်ကုန်မှာဌာနချုပ်ထားပြီးမန္တလေးလာရှိုးနဲ့မော်လမြိုင်မှာဌာနခွဲတွေဖွင့်ထားပါတယ်။ရပ်ဖက်အဖွဲ့အစည်း600ကျော်ရဲ့လုပ်ငန်းတွေကိုညှိနှိုင်းဆောင်ရွက်ပေးတဲ့မန္တန်အဖွဲ့ဖြစ်ပါတယ်
။နာဂစ်မုံတိုင်းမတိုင်မီကာလမှာရပ်ဖက်အဖွဲ့အစည်း30နီးပါးတည်ထောင်နိုင်ခဲ့ပြီးနာဂစ်နဲ့ဦးသိန်းစိန်အစိုးရကြား3နှစ်တာကာလမှာရပ်ဖက်အသင်းအဖွဲ့20ကျော်ပေါ်ထွက်လာကြောင်းသိရပါတယ်။ဦးသိန်းစိန်အစိုးရခင်မှာရပ်ဖက်အဖွဲ့အစည်းအများဆုံးပေါ်ထွက်လာပါတယ်။အစိုးရအဖွဲ့ပြီး3နှစ်အတွင်းရပ်ဖက်အဖွဲ့အစည်း85ဖွဲ့ပေါ်ထွက်လာပြီးNL အစိုးရလက်ထက်မှာ35ဖွဲ့ပဲပေါ်ထွက်ကြောင်းသိရပါတယ်။ဒါပေမဲ့အဖွဲ့အစည်းတစ်ခုအနေနဲ့ထိတိရောက်မလုပ်နိုင်တာတွေလည်းရှိပါတယ်။အရက်ဖက်အဖွဲ့အစည်းတည်ထောင်ပြီးမကြမီတည်ထောင်သူကစိတ်ပြောင်းပြီးအခြားစီမံကိန်းမှာသွားလုပ်တဲ့အတွက်အဖွဲ့ဝင်မရှိတဲ့အရက်ဖက်အဖွဲ့အစည်းနဲ့အဖွဲ့ဝင်တဦးနှစ်ဦးသာရှိတဲ့အရက်ဖက်အဖွဲ့အစည်းစတဲ့အမိခံအရက်ဖက်အဖွဲ့အစည်းတွေလည်းရှိနေပါတယ
်။ဦးသိန်းစိန်အစိုးရလက်ထက်2014ဇူလိုင်လ18ရက်နေ့မှာအသင်းအဖွဲ့များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေကိုလွှတ်တော်ကပြဋ္ဌာန်းပါတယ်။အဲ့ဒီအရင်ကတရားဝင်မှတ်ပုံတင်တဲ့အဖွဲ့အစည်းအနည်းငယ်လာရှိပါတယ်။ဒါပေမဲ့2015နောက်ပိုင်းမှာတရားဝင်မှတ်ပုံတင်တဲ့အယတ္တအဖွဲ့တွေတိုးပွားလာတယ်လို့ Bouncy Facility ရဲ့2018စာရမ်းမှာဖော်ပြပါတယ်။2017မတိုင်မီကမှတ်ပုံတင်တဲ့အဖွဲ့အစည်းနှစ်ခုသာရှိပေမဲ့ဥပဒေပြဋ္ဌာန်းပြီးတဲ့နောက်ပိုင်းမှာအဖွဲ့ပေါင်း60လောက်မှတ်ပုံတင်ကြပါတယ်။မပုံတင်ထားတဲ့အသင်းအဖွဲ့ဟာနိုင်ငံတော်အစိုးရနိုင်ငံခြားအစိုးရမဟုတ်တဲ့နိုင်ငံတကာ NGO နဲ့ပုဂ္ဂလိကအလူရှင်တွေပေးအပ်တဲ့အထောက်အပံ့ကိုလက်ခံရယူပိုင်ခွင့်ရှိတယ်လို့အသင်းအဖွဲ့များမပုံတင်ဥပဒေအခန်း၈မှာဖော်ပြထားပါတယ်။အစိုးရအနေနဲ့မလုံနိုင်တဲ့အလို့ကိုတာဝန်ယူလုပ်ကိုင်ပြီးဒုက္ခရောက်သူဆင်းရဲနွမ်းပါးသူကိုကူညီတဲ့နေရာမှာအရက်ဖွဲ့အဖွဲ့တွေဟာစားဆောင်နိုင်တာကိုတန်လျာရှိစရာမလိုပါဘူး။ရပ်ဖက်အဖွဲ့တွေလို့ရကင်အားကောင်းလာအောင်ကုလသမဂ္ဂနဲ့ PP ဆိုင်ရာကအခုကြီးပေးနေပါတယ်ခင်ဗျာ
ဒီတစ်ပတ်ချက်မရေးကဏ္ဍမှာသပင်းညက်ရမှာကိုဗစ်ကာကွယ်ရေးအကြောင်းပြောပြထားပါတယ်ကိုဗစ်ရောဂါကာလသပင်းညက်ရမှာလူချင်းမခွာနိုင်တာအဖြစ်နက်နာတဝိုက်ကိုလည်းထိတွေ့နိုင်ကဆိုင်တွေကအလုံးပိတ်တွေများတာမို့ကူးစက်မှာစွန့်ရတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။စပယ်နဲ့ဆိုင်တွေကလည်းကိုဗစ်ကူးစက်မခံရရင်ဘလို့ပြင်ဆင်ကာကွယ်သင့်ပါလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေရောဂါကူးဆရာဝန်များအဖွဲ့ကဒေါက်တာမြင့်ကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ဟုတ်ကဲ့ဒေါက်တာမြင့်ခင်ဗျာကျွန်တော်တို့အခုကိုဗစ်ကာလမှာကုနိုင်တဲ့နေရာတွေထဲမှာတစ်ခုအရေးပါတာဖြစ်တဲ့ဒီသပင်ညှက်ဆိုင်ပေါ်ဆရာနော်တယောက်နဲ့တယောက်နဲ့ခွာပြီးနေလို့မရတဲ့အနေထားဒီအလုံးပိတ်ခန်းမှာဖြစ်လေရှိတဲ့အနေထားဒီရတဲ့တစ်ဆင့်ကူးစက်မှုတစ်စုံတစ်ရာရှိမှစိုးရင်ရတဲ့အတွက်အဓိကဘလို့အကြံပေးတယ်လဲ
ရန်ကုန်မှာတော့ပေါ့နော်တော်တော်များများကသပင်ညှက်ရင်ကုမယ်ဆိုတာသိနေတော့လူရင်းကတ်တာဟိုစိတ်ပူရပါတော့အဲဒါတော့တော်တော်များများသပင်သွားမညှက်ဘူးပြအကျောက်တယ်ကို့အိမ်မှာပဲညှက်ခိုင်းတာမျိုးတွေညင်းသိုးသိုးကြီးနေကြတာမျိုးတွေအချို့လည်းကရုံးတုံးပလိုက်တဲ့ အဲ့ဒီသမီးညာဆရာကြီးအများတော်ကလည်းကတ်ထားရတဲ့ညက်တဲ့နေရာကိုကိုညက်တဲ့သူရဲ့ပတိုင်းမွေးတွေပါဇက်တွေကိုကန်ရတာပေါ့နော်နှာခေါင်းလေးကိုဆွဲယူပြီးတော့နှာခေါင်းမွေးရိတ်တာပတိုင်းမွေးရိတ်တာအဲ့ဒီမှာမှသူတို့မျက်နှာကိုကန်တယ်ပြီးတော့နှိမ့်နေသေးတယ်လည်းရှိသေးတယ်ဆက်တည်နေအဲ့ဒီမှာသမီးလျှော်ကြတာလျှော်ရသမီးစိုးရယ်သမီးကိုကန်ရတယ်ဒီနေရာတွေအကုန်လုံးပါဇက်တဝိုက်မျက်နှာတဝိုက်ခေါင်းတဝိုက်ကိုကန်တွေ့ရတဲ့လုပ်ငန်းတွေဖြစ်နေတော့ခါကြတော့ COVID ကူးစက်မှုအမတန်အန္တရာယ်များတဲ့နေရာတွေပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အဓိကကာကွယ်ဖို့အတွက်ဘာတွေလှုပ်ဆောင်တယ်လဲ
နိုင်ငံတကာက CDC တို့ဘာလို့ညွန်ကြားချက်တွေမှာပြင်ညက်တာလို့ဖြစ်ကြောနှိပ်ကြတယ်လို့မလုပ်ပါနဲ့လို့အဲဝင်တဲ့လူတွေကစံစားဆိုင်မှာညှက်ပေးတဲ့လူတွေဝန်ထမ်းတွေအကုန်လုံးကမတ်စီကိုမဖြစ်မနေတက်မတ်ကလည်း N95 ပေါ့ Surgical Mask လောက်နဲ့မလုံလောက်ဘူးပေါ့တနိုင်ဆုံး COVID အတိုင်းပေါ့ဆင်းမှာဝင်လာမဲ့လူတွေကိုထိုင်ကုန်တွေကို6ပေခွာပေးထားမှာမျိုးတွေအပြင်မှာဆောင်းလိုင်းခါတာမျိုးတွေတော့အခုကအလုံးစမ်းဖြစ်နေတယ်တော်တော်များများမှန်နေနဲ့ပြိပြီးရောရှေ့မှာနောက်မှန်နေနဲ့ကုနိုင်စရာရှိတာပေါ့နော်အဲ့တော့သူတို့တွေတက်စစ်မှတ်မှတ်ကအရင်ဆုံးကတော့ညှက်ပေးတဲ့လူတွေအကုန်လုံးက PPE လည်းပဲတူးလောက်တော့ဝတ်စီကျင်တယ်နဲ့မျက်မှန်ဖောက်ကပါတယ် N95 ပါတယ်ပေါ့နော်လက်အိပ်ပါမယ်အဲ့လိုတစ်ခါလာတဲ့လူတွေအကုန်လုံးကလည်းဒီတက်လာပါပြီးတော့သူတို့ရဲ့ပစ္စည်းပစ္စည်းတွေကိုတရင်ရတော့မှရှိရသဘောပေါ်တင်လိုက်တာမျိုးတွေမလုပ်မိတော့တယ်လီဖုန်းတွေညက်မှန်နေအကုန်လုံးအိမ်မှာထားခဲ့ပေါ့နော်တို့မို့ချင်းအပြင်မှာအကားထဲမှာထားခဲ့ပေါ့ပြောချိုးတင် appointment နဲ့လုပ်ရင်တော့ပို့သွားမယ်သူတို့ကပို့ပြီးတော့ပို့ဒီပိုင်းတက်ထားမှာပေါ့နော်အဲ့ဒါပြုံနေနဲ့အစာကြောက်ပြီးတယောက်ဝင်အဲ့တော့သုံးလဲကလထိုင်းကိုထိုင်ရပြီပေါ့အဲ့တော့ကိုယ်လုံးကြီးတွေဖွတ်တာပေါ့နော်အပေါ်နဲ့သပင်းတွေမကြတော့အဲ့ဒါလည်းတယောက်ကိုတစ်ခါဆုံးပေါ့အဲ့အဲ့သူထိုင်ပြီးသွားရင်သူတိုင်ပြီးသားထိုင်ပြီးသားပစ္စည်းပစ္စည်းတွေအကုန်လုံးတော့ပို့တက်စီတွေနဲ့ချရတာပေါ့နောက်တူတဲ့ ready
ဟုတ်ကဲ့နောက်ဆက်ရောသတိပြုတင်လာ
ကိုတော့ဆိုလို့ရှိရင်များသပင်ညက်သေးလေးကပုံးလေးနဲ့လာကြတာလေသူတို့စစ်တာလေးနဲ့သပင်အောက်မှာထိုင်ခိုင်းပြီးတော့သပင်ညက်ပေးကြတာကအခုဒီခေတ်ကာလမှာအဲ့လိုပြန်လုပ်ရင်ကောင်းမလားလို့လူဝင်လူထွက်တွေကောင်းတယ်နှစ်ယောက်သလုံးကတော့မတ်စီတက်တာလက်အိတ်တက်တာအဲ့ဆိုရင်ကအလုံးပိတ်ခန်းထဲမှာညက်တာတဲ့ဆိုင်ပို့ပြီးတော့ခန်းတွေကင်းတာပေါ့
ဟုတ်ကဲ့ဆရာကြီးဒီနေရာမှာနိုင်ငံတကာတွေအတွေ့အကြုံရရော
ဒီနိုင်ငံတကာရဲ့ပုံစံလေးကြည့်တဲ့ခါကျတော့ဒီခန်းထဲမှာတယောက်ပြီးနိုင်တယ်တယောက်ပို့တက်စီခန်းရတယ်တော့အသက်ကြီးတဲ့လူတွေယောဂရှိတဲ့လူတွေမလာပါနဲ့ကိုယ်မှာပဲကိုဖြစ်တယ်လို့နေလိုက်ပါဒီကမှာလက္ခဏာပြနေမလာနဲ့ပေါ့ဗျာပြီးတော့အဝမှာတမ်ပရီချာတိုင်းတာပေါ့နော်အဲ့ဒီဝန်တန်းတွေကလည်းသူတို့ကိုခန္ဓာမှာကပ်နေတဲ့ကိုဗစ်ပိုးတွေကိုတန့်ပြန်ပြဖို့အတွက်ဒီအခုစားတွေအကုန်လုံးကဒီနေ့အတွက်လဲပြရတော့ပြောပြရမယ်သူမရှင်တစ်ခါလုံးပြရင်ဆွံ့ပြရမယ်အဲ့တော့ရေချိုးပြီးတော့မှအိမ်ပြရမယ်ဆိုတာမျိုးပေါ့နော်ဆက်ပြရတော့လက်တင်မကတော့သပင်တွေမှာလျှော်ပြရမှာသူတို့သပင်တွေမှာလည်းသူကသပင်မှာကိုဗစ်ပိုးဘယ်လောက်ရှင်နေနိုင်လဲဆိုတိုက်ကြည့်တဲ့ခါကျတော့ဒီကောင်နာယီပိုင်းလို့ပြောတယ်အဲ့တော့ဒီလူမျိုးသပင်ရဆက်ကဲမှာရှိတဲ့ပီဘောကတွေပေါ့ဥပမာတော်တော်များများကအလှပင်နေဆိုလို့ရှိရင်စိတ်ချွေးရတနာတွေဝိလာလာမျိုးရှိတယ်အဲ့ဒီရတနာတွေပေါ်မှာတတုပစ္စည်းတွေပေါ်မှာပေါ့ဗျာဆိုပေကိုကကြခင်9ရက်တောင်ခံတယ်လို့ပြောတယ်စစ်သားနဲ့လောက်ထားတဲ့ပီဘောကတွေပေါ်မှာဆိုရင်4ရက်တောင်ခံတယ်ပလတ်စစ်ပေါ်မှာဆိုရင်2ရက်ခံတယ်စတီးနဲ့ပစ္စည်းတွေဆိုင်ဆိုင်ကုန်တွေပါတွေပေါ်မှာ2ရက်ခံတယ်ကတူဘူးဒီပေါ်မှာတရက်ခံတယ်ဒီဖန်ပရင်းပေါ့မှန်ပရင်းပေါက်ဒီပန်တကားကြီးဆိုရင်တော့9ရက်လောက်တောင်ခံတယ်ဗျာတရင်းစာစက်ကူပေါ်မှာ3နာရီလောက်ပဲခံတယ်လို့တွေ့ရတယ
်ဟုတ်ကဲ့ဆရာကြီးနောက်သပင်လန်ဖြစ်တဲ့သူတွေအနေနဲ့ရောနောက်ထပ်အထူးကသတိပြုတင်လား
သပင်ရဆိုင်နဲ့ဝင်ရင်လက်သေးပါပြီးတော့သူတို့ကိုယ်ပိုင်တဲ့အီတွေနဲ့ပါဝင်လာရင်ပိုကောင်းတယ်ဟုတ်ကဲ့ဒီကဲမကင်ရအောင်ဟုတ်ကဲ့ရုပ်ကျင်တဲ့အဲ့လက်အိတ်ကိုရေရက်ကန်တဲ့လက်အိတ်ကိုပေါ်ရတယ်ပွားတယ်နောက်ဆုံးကိုယ့်လက်ကိုလည်းပွားမှာပေါ့ဒါကလက်အိတ်တွေတွတ်သွားတဲ့ခါကျအဲ့ဒီဆိုင်မှာပဲကျွန်တော်ပြန်ချုပ်ပြီးထားခဲ့ရမယ်အဆိုင်ကနေပြေးနိုင်ပိုကောင်းတာပေါ့နော်ကိုနိုင်ငံမှာဥပဒေမထုတ်ထားပြီးမယ်ကျွန်တော်ကနေဒါနိုင်ငံတော်ရွန်တိုရဲ့ဥပဒေလေးကိုသွားလေ့လာတဲ့ခါကျတော့သူကအဝမှာဟိုကတခါလေးကိုပြောထားတာမတ်မတက်လာရင်ဇက်အိမ်မပါလာရင်မဝင်ရဘူးပြတူးပြီးရင်တူးပြီးတိုင်းသူကပို့တာစီတယ်ဖျားမယ်ခိုင်ကုန်နေရောစုံလေကတိုင်းပဲဖြစ်ဖြစ်ခေါင်းကျော်သွားလို့ပလက်ကတိုင်းပလက်ကတင်ကြီးပဲဖြစ်ဖြစ်ဒါဒီအကုန်လုံးကိုလေဝန်ထမ်းတွေအကုန်လုံးကိုလေသူကတက်မှတ်ပြီးတော့ PPE ဝတ်စုံတွေဝတ်ရတာမတ်ကိုလည်းချိန်လုံးဖျက်ရဘူးခုက30လေးကိုရိုက်မယ်ဆိုပါတော့အဲ့တော့လာတဲ့လူတွေအကုန်လုံးကလည်းမတ်ကိုတက်ထားပြီးတိတ်ရိုက်မယ်လူကလည်းတက်ထားတော့အဲ့ဒီရိုက်မယ်နေရာလေးကိုအဲ့ဒီချိန်လေးကြာမှဆိုတော့ခဏလေးဖြုတ်ပလိုက်တာပေါ့နော်ဒိုးလေးကိုဒါလေးကင်ပြီးတော့လှုပ်ပေးမယ်ပြီးရင်အရက်ပြန်ပုတ်လိုက်တာပြီးဒိုးကိုပြန်တင်မှာအရက်ပြန်ပုတ်လိုက်တာအဲ့လိုအဆင့်ဆင့်တော့အရက်ပြန်ပြီးတိတ်ရေးကြည့်နေတယ်ကိုယ့်အိမ်ထဲမှာအရက်ပြန်ပလင်းကိုအမြဲဆောင်ထားရမယ်သို့မဟုတ်စိုင်နေပဲဖြစ်ဖြစ်ဒီလိုလူများတဲ့နေရာတွေမှာများများသုံးလို့ရအောင်တော့ကျွန်တော်ထားပေးရမယ်အခုကျွန်တော်တို့ပြောအထက်မှာလဲဟန်ဂျယ်တွေနဲ့အရက်တံနဲ့လက်ကိုပုတ်ပြီးထွက်ရမှာပေါ့။အဲဖဲဒရိုင်ယာတွေ၊ဖဲစပရေးတွေမသုံးပါနဲ့လေ။သုံးလိုက်လို့ရှိရင်ပုံတွေနဲ့ပိုပြီးလွန့်သွားတာဒီခန်းထဲမှာလွန့်နေမှာဆိုလို့အဲဒီတော်ရွန်တိုရဲ့ဥပဒေမှာအဲ့လောက်ထိတတ်မှတ်ထားတာရှိတာပေါ့နော်။အဲ30မွေးနဲ့နှာခေါင်းမွေးရိတ်ကြတာကအတက်တဲ့သူအထီးတွေ့နေအောင်သူကလုပ်သွားတာပေါ့နော်။ ဒီတယောက်ပြီးရင်လည်းနောက်တယောက်ကိုနောက်ထပ်လက်ရည်ချွတ်လဲတိုးတခါဆုံးပေါ့နော်ဒီပီပီကတော့ဝက်ထားပေါ့သက်ဆန်ခြေရာတော့မှတော်ရန်တိုမှာဆိုလို့ရှိရင်ကတ်တွေပါနေမဟုတ်ပေါ့ဘယ်နဲ့ online စနစ်နဲ့ခြေခိုင်းတာနော်အဲ့တော့ covid စီးကံဘယ်လိုတက်မလဲဆိုတော့အခုသဘင်ညဆိုင်နဲ့အလားတူပြင်ဆိုင်များမှာလည်း covid စီးကံထွက်လာဖို့တော့လိုတင်တယ်လို့ကျွန်တော်မြင်ပါတယ်ဗျာသူတို့လည်းလိုက်နာလိုက်နဲ့စီးကံတော့ဖြစ်ရမှာပေါ့ဗျာ
ဟုတ်ကဲ့ဆရာဒီနေ့မှပတ်စံပေးတဲ့အချိန်ပေါ့ဆရာနော်အဲ့ဒီအတွက်တော့
ကျွန်တော်ကတော့ကတ်သုံးတဲ့စနစ်တွေရဲ့ခုန wire နဲ့ transfer လုပ်တာသိစိတ်မရှိတဲ့အခါကျတော့အဲ့ဒီပတ်စံတွေက plastic 8တကူကိုသူကထည့်ပေးရတာပေါ့နော်ဒီဘက်ကထိုင်ရှင်ရလဲမကင်ဘူးသူတို့ box တစ်ခုထားတာပေါ့နော်အဲ့ထဲကိုထည့်လိုက်ဆိုပြီးတော့မှသူတို့ကပို့တန်ပြီးတော့သူတို့ကန်သုံးတယ်ပေါ့နော်ပြန်မှအမ်းမဲနဲ့အတိအကျပေးတာမျိုးစနစ်လုပ်လိုက်ရင်တော့ပို့အဆင်ပြေမှာပေါ့
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီသပင်ညက်တဲ့အချိန်အတွက်ကော
10မိနစ်15မိနစ်ပေါ့နော်သပင်ရဲ့အပေါ်မှာဒီကမှကျော်တာတွေသိုးတာတွေရှိကြတယ်သိုးတာတွေကြတော့တခါကျ나ကြီးဘွက်လောက်ပေါ့တကယ်တမ်းက contact time ကိုအတက်နိုင်ဆုံးနင်းအောင်တော့လုပ်ရမှာပေါ့တက်နိုင်ဆုံး15မိနစ်မကြာအောင် service မျိုးကိုပေးနိုင်လို့ပို့ပေါင်းတာပေါ့နော်အဲ့ဒါကြောင့်ကြိုတင်ပြီးတော့ပြင်ဆင်ထားတဲ့စနစ်တွေသူလာမယ်ဆိုရင်ဘလို့တယ်မျိုးညက်ချင်တာစိုးအောင်မလားပါလားပေါ့ကြိုမိတာကြိုကြိုတင်ပြင်ဆင်ထားပါလိဟိုသူတို့အလှမောက်တော့တယ်နဲ့စက်ကကြီးတစ်ခုနဲ့ပေါ့ဟိုအုတ်ခွန်ကနေပြီးတော့လက်မဝက်ချန်တယ်ဆိုလက်မဘောကိုချင်လိုက်တယ်အကုန်လုံးဝူးဆိုတဲ့ပြင်ကိုချလိုက်တာမြောင်အဲ့ဒီအခါတော့အလုံးခန်းလဲပြိတ်ပြီးတော့မကောင်းလာဘူးအဲ့တော့တကားတွေခရင်မောက်တွေဖွင့်ရမယ်ဒီဒီထဲမှာ ventilation ပေါ့နော်ဟိုဘက်ဒီဘက်လေဆုပ် exhaust fan လို့ဟာမျိုးတွေလုပ်ထားပေးရမယ်ပုံစံမျိုးတွေရှိလာနိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်မှာ NLD ပါတီရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးထိုက်စော်လှုပ်ကြံခံရလို့တည်ဆုံခဲ့ရပါတယ်။မြမတက်မတော်နဲ့တအံပလောင်တက်ဖွဲ့ DNA တွေတို့အကြာမိုးကုတ်မြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတာနဲ့ရွေးကောက်ပွဲကျင်းပပြီးစီးတဲ့နောက်ပိုင်းရှမ်းပြည်နယ်အတွင်း COVID-19 ကူးစက်မှုတစ်နေ့တခြားတိုးလာနေတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်မှာ2020ရွေးကောက်ပွဲအနိုင်ရ NLD ပါတီရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်လောင်းဦးထိုက်စော်ဟာပြီးခဲ့တဲ့ဇနီးနေ့ကအမည်မသိသနသမားနှစ်ဦးကသူ့နေအိမ်မှာဝင်ရောက်ပစ်ခတ်ခဲ့ပါတယ်။ဦးထိုက်စော်ကိုကြောက်မဲဆေးရုံကိုပို့ဆောင်ပြီးတဲ့နောက်ဆေးရုံမှာပဲဆုံးသွားခဲ့တာပါ။ဦးထိုက်စော်ရဲ့အလောင်းကိုမိသားစုနဲ့ဆွေမျိုးတွေကနိုဝင်ဘာလ22ရက်ကတကြိုပေးရမှာရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွတ်ဦးဆောင်တဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ဝင်တွေစာဗနအခမ်းအနားတက်ရောက်ခဲ့ပါတယ်။ကနေ့အထိဦးထိုက်စော်ကိုပြစ်ခတ်တဲ့တနတ်သမားတွေကိုတော့မဖမ်းမိသေးပါဘူး။ကြောက်မဲမြို့မှာ2020ခုနှစ်အတွင်းအရက်သား10ဦးကျော်တပ်ဖြတ်ခံရပြီဖြစ်ကြောင်းလူမှုကူညီရေးအဖွဲ့တွေကပြောပါတယ်။
မြမလက်မတော်နဲ့တန်မျိုးရာလူမျိုးရေးလက်မတော် CNL တို့ကြားမိုးကုတ်မြို့နယ်လွေဦးနားတဝိုက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။နိုဝင်ဘာလ24ရက်နေ့ညမှာတော့မိုးကုတ်မြို့နယ်လွေဦးနားတဝိုက်မှာတိုက်ပွဲဖြစ်ပွားရမှာတိုက်ပွဲကြောင့်ကြောက်ဝါကြောက်ပုံမန္နာပိန့်ပိန့်နားတဝိုက်ကရွာသားတချို့လည်းမိုးကုတ်မြို့ပေါ်ရပ်ကွက်တွေမှာရှိတဲ့ပုံကြီးကျောင်းတွေဖျားရှိကူကျောင်းတွေနဲ့နေဆက်ရဆွေမျိုးအိမ်တွေပြင်မိုးကုတ်မှာရှိတဲ့လီစုမျိုးရာဖုံကျိုးစိုးစိုးရေးပါတီရုံးကိုလည်းရောက်ရှိလာသူတွေရှိတယ်လို့ပါတီရဲ့ပဟုသုဥစ္စာတော်ခင်မာဦးကပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကမိုးကုတ်မြို့နယ်ရွှေညောင်ပင်နဲ့လွယ်ရောက်နားသဝိုက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မိုးကုတ်နဲ့မိုးမိတ်နားမှာရှိတဲ့လွယ်စားကျေးရွာနားသဝိုက်မှာလည်းနိုဝင်ဘာလ25ရက်နေ့မနေ့ပိုင်းမှာပြစ်ကတ်မှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်
။ချင်းပြည်နယ်ရဲ့မြို့တော်ဟာခါမြို့တောက်သုံးရေလုံလောက်စွာရရှိနိုင်ရေးအတွက်ချင်းပြည်နယ်အစိုးရအဖွဲ့ကအကောင့်ထဲပေါ်ဆောင်ဖို့စီစဉ်နေတဲ့နှွေချောင်းဆယ်ရေလောင်တမန်တိဆောက်ရေးစီမံကိန်းကိုလျှံမြေပိုင်ရှင်တွေကဆန့်ကျင်ကန့်ကွက်မှုဖြစ်ပွားနေပါတယ်။ချင်းပြည်နယ်အစိုးရအဖွဲ့အနေနဲ့နှွေချောင်းဆယ်ရေလောင်တမန်ကိုပြည်နယ်ငွေလုံးငွေရင်းရန်ပုံငွေစက်တန်း2000ဖြင့်2021နှစ်စမ်းမှာစတင်တိဆောက်ဖို့ပြင်ဆင်နေတာပါ။ဒါပေမဲ့အဲ့ဒီစီမံကိန်းပတ်ဝန်းကျင်မှာတည်ရှိနေတဲ့လျှံမြေပိုင်ရှင်တွေကအဲ့ဒီစီမံကိန်းအကောင့်ထဲပေါ်ဆောင်မယ်ဆိုရင်
ပေါ်ပါစင်စက်ကလေးကအသက်မွေးဝမ်းကြောင်းအဖြစ်လောက်ကင်လာကြတဲ့လျာနေရီဆုံးရှုံးပျက်စီးမဲ့အပြင်လွယ်လွင်ပြင်းရဲ့တဘာဝအလတရားတွေလည်းပျက်စီးသွားနိုင်နေဆိုပြီးစန့်ကျင်ကန့်ကွက်နေကြတာဖြစ်ပါတယ်နွယ်လွင်ပြင်းဒေတာမှာအစိုးရအမည်ပေါက်လျာမြေပိုင်ရှင်အနေဆုံး
ကြခိုင်းပြည်နယ်မှာရခိုင်လက်နက်ကန်ဖွဲ့အေအေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေရောကြသွားတဲ့အတွက်တချို့ဒေသတွေမှာစစ်ဘေးရှောင်ဒုက္ခတွေတချို့နေရပြန်နေကြပြီဖြစ်ပါတယ်အစိုးရစိတ်ကြောင်းတွေကြေးရွာသိမ်းဝေရောက်လာတဲ့အတွက်ပြန်ချောင်းတပြူတောင်တရာဦးဖန်ကားစတဲ့ကြေးရွာတွေကကြောက်ဖြူမြို့ပေါ်မှာခိုးလုံနေတဲ့ဒုက္ခတွေတစ်ဆောင်ကန့်ဟာစစ်ကြောင်းတွေမရှိတော့တဲ့အတွက်အခုကအာ
ပြောပါတယ်အခုကစပါးရိတ်သိမ်းချိန်ဖြစ်တဲ့အတွက်နေရပြန်ချင်နေကြပြီမဲ့လဲဆိုရင်မှုတွေရှိနေကြတယ်လို့အကူအညီပေးနေသူတွေကပြောပါတယ်
မွန်ပြည်သက်ပါတီတထုံခရိုင်ဌာနချုပ်ရုံမှာမွေးရေးဆေးလာဖြတ်ကြတဲ့ဆေးဆွဲလူငယ်တွေလှဆင်ရေအတွက်တိုးများလာတဲ့အတွက်စားနပ်ရိတ်ခါနဲ့နေစရာနေရာအခက်အခဲဖြစ်ပေါ်လာနေပါတယ်မိဘအုပ်ထင်းသူတွေကိုယ်တိုင်လာရောက်အနှံနဲ့မွေးရေးဆေးလာဖြတ်သူလှဆင်ပုံမှန် 50ဦးမှဝန်ကျင်ခန့်ရှိနေတဲ့အပြင်ခရိုင်ဌာနချုပ်မှာလက်ရှိထိန်းသိမ်းထားတဲ့တဆင့်ခံမွေးရေးဆေးဝါးလက်လီရောင်းချသူလူငယ်40ဦးခန့်မှာလည်းအမျိုးသမီးတွေပါဝင်နေတဲ့အတွက်တည်တံထားရှိဖို့နေရာလုံလောက်မှုမရှိဘူးလို့မွန်ပြည်သက်ပါတီတထုံခရိုင်အတွေ့ရမှု9ကစိုက်ကဆိုပါတယ်အစိုးရအထောက်ပံ့လုံးဝမပါတဲ့မွန်ပြည်သက်ပါတီထိန်းချုပ်နယ်မြေရှိတထုံခရိုင်မော်လမြိုင်ခရိုင်နဲ့ဒဝဲခရိုင်ဌ
Nidago, Songa Tenine, Kalisita, Tombimu, Gagwezazi, Sayan, the Bodu Sajogo, Nuimbalana Sayanima, Lama Yizu Live Yipare, Adi the Bodu Sajo, Lama Yurochen Kanaguro, Online Boma, Jimba Bulo Zapivi, Sajogo, Yamarangaji, Kaleku Yigu, Pienanswa, Chumba Limubo, Sanki Lila Yina, Azayin Kanye, Easu Pite, CDF Amadoja, Lama Yizu Dale Pipare. Atika Tirinine, Yinchayi Commission, Ogota, Tokta, Timuwe, Pawe, Nanganaga Sutanaman, Tayunpo Winine, Kula Damaga Powin, Nanganaga Kusle, the Chuka, Pawin, Tayo Kajavare.
အခုတတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရွေးကောက်ွယ်ကျင်းပပီစီရဲ့နောက်ပိုင်းရှမ်ပီနယ်အတွင်းကိုဗစ်-19ကူးစက်မှုဟာတနေ့တခြားတိုးလာနေပါတယ်လန်ဘန်ဆက်သွယ်ရေးခက်ခဲပြီးမြို့ကြီးပြကြီးနဲ့အလံဝေးတဲ့ရှမ်ပီနယ်တောင်ပိုင်းမြို့နယ်တွေအထိကိုဗစ်-19အတည်ပြုလူနာတွေလည်းရှိလာနေပါတယ် ရှမ်ပီနယ်မှာကိုဗစ်-19ကူးစက်မှုဟာမတ်လကစပြီးနိုဝင်ဘာလအထိစုစုပေါင်း390ဦးရှိပြီဖြစ်ပါတယ်။အဲ့ဒီအနက်ရွေးကောက်ပွဲကာလကမဲသွားပေးရင်မဲဆန္ဒရှင်ရောမဲယုံမှုနဲ့တာဝန်ကျသူတွေကပါကွာရန်တင်းဝင်ကြရတဲ့အဖြစ်ကနေစပြီးခဏအထိရောဂါပိုးကူးစက်ခံရသူ150နီးပါးတိုးလာတာဖြစ်ပါတယ်။လမ်းမဆက်တွေရဲ့ခက်ခဲပြီးစီးပွားရေးလမ်းမဟုတ်တဲ့ရှမ်ပီတောင်ပိုင်းလင်းခေမိုင်းပါမြို့မှာ
င်ဘာလ၈ရက်နေ့ရွေးကောက်ပွဲတုန်းကအနိုင်ရခဲ့တဲ့ဒင်းခဲမြို့ပြည်နယ်လွတ်တော်ကိုယ်စားလှယ်မဲဆန္ဒနဲ့အမတ်တက်ကဦးဆိုင်အောင်ခင်ကရှမ်းဘာသာနဲ့အခုလိုပြောပါတယ်
လမ်းတွေဈေးတွေမှာတွားလာနေကြတဲ့ဒူဒူထုတွေကအရန်ပေါ်ရော့လာနေကြတယ်မတ်စနတတတယောက်နဲ့တယောက်နီးနီးကပ်ကပ်နေနေကြတာတွေလုံနေကြတယ်ပွဲလမ်းတပင်တွေတာရေးနိုင်ရေးပွဲတွေလည်းလုံနေကြတယ်လူတွေလည်းတွားကြတယ်လေတကယ်ဆိုဒီယောဂါပိုးကဘူးနဲ့ကပ်လာလဲဆိုတာကိုမသိနိုင်ကြဘူးလေနော်တတိကြီးကြီးထားစေချင်ပါတယ်
လင်းခဲမြို့မှာပြီးခဲ့တဲ့19ရက်နေ့တုန်းကရန်ကုန်တိုင်းကနေတာဝန်ကျပြောင်းရွှေ့လာတဲ့ရဲဝန်ထမ်းတဦးထမှာကိုဗစ် -19 ရောဂါပိုးစစ်ဆေးတွေ့ရှိခဲ့တာဖြစ်ပြီးနိုဝင်ဘာလ22ရက်နေ့ကျတော့လင်းခဲနယ်မိုင်30အကွာမှာရှိတဲ့မိုင်းပန်မြို့မှာကိုဗစ်ရောဂါကူးစက်အတည်ပြုလူနာတဦးထပ်မံစစ်ဆေးတွေ့ရှိခဲ့ပါတယ်။အခုလိုတိုးလာတာဟာကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်ကိုမလိုက်နာကြလို့ဖြစ်တယ်လို့ကျန်းပြည်ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဒေါက်တာသဝနကူကခုလိုပြောပါတယ
်ခု second wave မှာလူတွေစီကန်လိုက်တာမှာတော်တော်နည်းလာတယ်အတော်အလာတွေလည်းရှိနေသေးတယ် mask တာတွေပါတွေကလည်း အဲစာဖြစ်တော့စစ်လာပိုင်းကတော့တက်လိုက်ကြတယ်ခုနောက်ပိုင်းတော့မက်ဆက်တာတွေတင်လာတော့နော်ပြီးတော့နောက်တစ်ခုကသတင်းပေးပုံမှုအားနေတယ်အဲ့ဒါကြောင့်မလို့ဌာနဆိုင်ရာကြီးကျမကြီးကဘလောက်ဟိုပြပြလူတွေကမလိုက်တာဘူးဆိုရင်တော့ဒီဟာပြတ်မှာပေါ့ဒီရောက်တာ
လက်ရှိမှာလည်းပိတ်ထားတဲ့ခီးသွွားလဲပတ်တဲ့နေရာတွေကိုလည်းပြန်လဲခွင့်ပြုထားပြီးစားတောက်ဆိုင်ထိုင်ခွင့်ပြုမှုတွေလည်းတင်းကျပ်တာမရှိတော့တာကိုတွေ့ရပါတယ်။အခုလက်ရှိရှမ်းပြည်မှာနိုဝင်ဘာလ24ရက်နေ့အထိကိုဗစ်အတည်ပြုလူနာ325ဦးရှိရမှာရှမ်းပြည်မြောက်ပိုင်းက86ဦး၊ရှမ်းပြည်တောင်ပိုင်းက239ဦးနဲ့ရှမ်းအရှေ့မှာဆိုရင်12ဦးတို့ဖြစ်ပါတယ်။လက်ရှိဆေးရုံမှာဆေးကုသမှုခံယူနေသူကတော့139ဦးရှိနေပါတယ်။
ဆက်ပြီးတော့စစ်ပေးဆောင်ပြီးသူအမြောက်များခိုးလုံနေကြတဲ့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့မှာကိုဗစ် -19 ပိုးတွေ့လူနာ၄ဦးတွေ့ရှိပြီးတဲ့နောက်မှာတော့အစုလိုက်နဲ့နေထိုင်နေကြရတဲ့စစ်ပေးဆောင်စခန်းတွေမှာကိုဗစ်ကူးစက်မှုတွေဖြစ်ပွားလာမှာကိုစိုးရိမ်ပူပန်နေကြပါတယ်။အကြောင်းဆောင်ကတော့ကိုရောဘတ်ကစုစည်းထားပြီးနိုင်ကွင်းအင်ကတင်ဆက်ပေးထားပါတယ်
။ပလောဝမြို့မှာပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကရန်ကုန်ကနေပြန်လာတဲ့ကျောင်းသား၄ဦးထံကိုဗစ်ပိုးတွေတွေ့ရှိခဲ့ရတာဖြစ်ပြီးကိုဗစ်ကာကွယ်ရေးသုံးဆောင်ပစ္စည်းတွေလိုအပ်ချက်မြင့်မားနေတာကြောင့်စစ်ဘေးကြောင့်စခန်းတွေမှာကိုဗစ် -19 ရောဂါပိုးကူးစက်ပြပွားလာမှာကိုစိုးရိမ်ရတယ်လို့ပလောဝမြို့နယ်တိုက်ပွဲချောင်းနဲ့သဘာဝဘေးကူညီရေးဖွဲ့ဥက္ကဋ္ဌဦးဆန်လီကပြောပါတယ
်။ဒီတော့မှာဟိုရောဂါပိုးပြည့်ပြီးဆိုတော့စိုးရိမ်တာပေါ့စစ်ဘေးချောင်းတွေကတော့အပြင်းနဲ့အခုဆင်တော့ကျွန်တော်တို့အကန့်နဲ့ရှုံးမှာမထွက်နဲ့ဆိုဒီဟာလိုအပ်ရင်မလိုအပ်ရင်မထွက်နဲ့ဆိုတော့ဟိုအပြင်းကိတ်မထွက်ခိုင်းလို့ကြာကျွန်တော်တို့ကအမှန်တရှိရေးလို့ပါလို့ဆိုတာကအခုတစ်ခေါက်တည်းဆောင်ဒီကိုဖလူဒါဒီဘာဒီအဲ့ဒီအင်ကိုတုံးတုံးပေါ့အဲ့လိုပဲပြေးနိုင်တာရှိတယ်အခုနောက်ပိုင်းမှာတော့မပြေးနိုင်တော့ဘူးနော်မတ်စ်ဒီလည်းတချို့တွေကမဝင်နိုင်ဘူ
းလက်ဝမျိုးနဲ့ဟာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့စီအေပြိပကဖြစ်ပေါ်ရဒေတာတို့ခုဖြစ်ပြီးအခုခါပလက်ဝမျိုးပေါ်စစ်ဘေးချောင်စခန်းတွေမှာစစ်ချောင်ဥယျာဉ်9000နီးပါးခိုးလုံနေကြရပါတယ်အလားတူစစ်ဘေးချောင်ပြည်သူ3000ကျော်ရှိတဲ့ပလောဝမြို့နယ်စမီမြို့စစ်ချောင်စခန်းတွေမှာလည်းကိုဗစ်ရောဂါပိုးကူးစက်မှုဖြစ်ပွားလာမှာကိုစိုးရိမ်ပူပန်ရတယ်လို့စစ်ဘေးချောင်ပြည်သူတို့ကူညီဆောင်ရွက်ပေးနေတဲ့ပြည်ပဟုတ်အဖွဲ့ဒါရိုက်တာဦးစော်လီအောင်ကပြောပါရစေ။
ကျွန်တော်တို့ကအခုကိုဗစ်ကခုလောလောဆယ်ရတော့စမီမြို့မှာတော့ဖျောက်မှာတော့ပိုစတစ်ပါမတွေ့သေးပေမဲ့ကေလုံးများခွေမယ်ဆိုရင်တော့တိုက်ပွဲဆောင်မှာကလူစုလူဝေးကနေ့တိုင်းရှိတယ်ဆိုတော့ဖြစ်ပြီးသားဆိုတော့တို့ကစုပြုံပြီးမှနေလာတဲ့အခါမှာတော့အဲ့လိုမျိုးဖြစ်သွားခဲ့မယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့ဒီတက်ကြီးဟိုပိုင်းလေးကိုဒီဆုံးမတွေလည်းရှိနိုင်ပါတယ်ဆိုတဲ့ကြောင့်ကျွန်တော်ပြောချင်ပြီးတော့ခက်တာကကျွန်တော်တို့စမကတလိပ်စားနေတာလည်းမရှိဘူးပါခရီးယာမှာမရှိ
အခုလက်ရှိမှာတော့ပလောဝမြို့အဝင်အထွက်တွေမှာစစ်စည်ရေးဂိတ်တွေစားရှိပြီးကိုဗစ်ပိုးသွေးရှိတဲ့ဒေသကနေဝင်ရောက်လာသူမြည်သူမစိုးကျန်းမာရေးဌာနကဖုတ်ပြန်ချက်နဲ့အထောက်အထားတွေမပါရှိသူတွေကိုလည်းကွာရန်တင်းစားရှိထားပါတယ်ခင်ဗျာ
အခုဆက်ပြီးတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်မြောက်ပိုင်းကြောင့်မဲမြို့နယ်မှာ2020ရွေးကောက်ပွဲအနိုင်ရ NLD ပါတီရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်လောင်ဦးထိပ်စောဟာအမည်မသိတနတ်တမန်2ဦးကပြစ်ခတ်လို့တည်ဆုံးခဲ့ပါတယ်။မြန်မာတပ်မတော်နဲ့တအားအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA တို့အကြားမိုးကုတ်မြို့နယ်လွယ်ဦးနားရွာတဝိုက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ကြကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရ
။နိုဗ ెంబ ာလ26ရက်ကြာသာရင်းနှီးညအတွက် VOE မြန်မာပိုင်းကနေထိပ်တန်းရောက်နေတဲ့သတင်းတွေကိုကျမဆုမြတ်မောင်ကတစ်လှည့်ပြောပါအောင်မယ်ရှင်။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကရောဂါကြောင့်သေဆုံးသူဟာမေလတည်းကဆိုရင်အများဆုံးအဖြစ်နဲ့ပုတ်ထူးနေတော့ကဆန်ကျင်တင်ခဲ့ပါတယ်။သေဆုံးသူ2300နီးပါးရှိခဲ့တယ်လို့အတည်ပြုလူနာတက်ကလည်း2သိန်းနီးပါးရှိခဲ့ပါတယ်။ကိုဗစ်ကြောင့်ဆေးရုံတက်ရသူကလည်းပုတ်ထူးနေတော့က19000ကျော်နဲ့ဆန်ကျင်တင်အောင်များပါတယ်။အခုလိုအခြေအနေမှာပဲအမေရိကန်မှာကျေးဇူးတော်နေ့ Thanksgiving နေ့ဒီကနေ့ဆင်နွှဲနေကြတာမို့ကူးစက်မှုတွေပိုပြီးတိုးလာမှာကိုကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်။ပြည်နယ်တော်တော်များများမှာတော့ကိုဗစ်ထိန်းချုပ်ရေးကန့်သတ်ချက်တွေကိုပြည်နယ်တာဝန်ရှိသူတွေကထုတ်ပြန်ထားကြပါတယ်။အမေရိကန်ပြည်ထောင်စုမှာလောလောဆယ်အထိကိုဗစ်အတည်ပြုလူနာစုစုပေါင်း12သန်းကျော်သေဆုံးသူက2,600ကျော်ရှိပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းကိုလူငယ်ချမ်းသာခွင့်ပေးလိုက်ပါတယ်။2016သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွဲဖက်ခဲ့သလားလို့စုံစမ်းစစ်ဆေးစဉ်အတွင်းမှာ Michael Flynn က FBI ကိုလိန်ညာပြောခဲ့တယ်လို့အပြည့်ရှိကြားဝန်ခံထားသူဖြစ်ပါတယ်။အဲ့ဒီစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးကြောင့်လုပ်တာလို့သမ္မတ Trump ကအမြဲတမ်းပြောနေတာပါ။ဒါကြောင့်သူ့ရဲ့သမ္မတတက်တန်းကုန်ကန်နည်းချိန်မှာအခုလိုလုံငင်းချမ်းသာခွင့်ပေးပြီးတော့နိုင်ငံရေးပတ်လိုက်မှုနဲ့ Flynn ကိုတရားစွဲခဲ့တာဖြစ်တယ်ဆိုတာပြသဖို့ရည်ရွယ်လုပ်ခဲ့တာဖြစ်ပါတယ်။Michael Flynn ကိုခုလိုလူငင်းချမ်းသာခွင့်ပေးတဲ့အပေါ်မှာရွေးကောက်ခံသမ္မတ Joe Biden ဘက်ကတော့တဆုံတရာပြောကြားခြင်းမရှိသေးပါဘူး။ Jesus တော်နဲ့အထက်အမတ်ပုံထုံးလေးကပြောကြားခဲ့တဲ့မိန့်ခွန်းထဲမှာတော့ Mr. Biden က Democracy စနစ်ကိုကျေးဇူးတင်တယ်လို့ပြောကြားခဲ့ပါတယ်။ Korea ကျွန်းဆွယ်မှာရေရှည်ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အတွက်တရုတ်နိုင်ငံနဲ့ဆက်လက်လှုပ်ဆောင်သွားမယ်လို့တောင်ကိုရီးယားသမ္မတ Moon Jae-in ကတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးနဲ့ဆိုးမျိုးတော်မှာတွေ့ဆုံစဉ်အတွင်းမှာပြောကြားခဲ့ပါတယ်။ပုံထုံးတွေကကွဲလွန်သွားတဲ့အာဂျင်တီးနားဘောလုံးအကျော်အမော်ကြီးဒီယေဂိုမာရာဒိုနာရဲ့ရုပ်အလောင်းကိုအများပြည်သူလာရောက်နှုတ်ဆက်နိုင်အောင်အတွက်ဘွယ်နက်ဆဲရီစ်မြို့မှာနိုင်ငံတော်ကစီစဉ်ပေးထားတာကြောင့်လူအများအများလာရောက်ဂါရဝပြုနှုတ်ဆက်နေကြပါတယ်။ကမ္ဘာတဝန်းအာဂရာလောကကအကျော်အမော်တွေကလည်းမာရာဒိုနာကွဲလွန်သွားတဲ့အပေါ်မှာဝမ်းနည်းကြောင်းပြောဆိုနေကြပါတယ်။ VOA မြန်မာပိုင်းစီစဉ်တွေကိုည9:00နာရီကနေ10:00နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်။အခုတင်းလာနေညအတွေ့ရေဒီယိုအတန်ခွင့်မှုကတော့ဒီလောက်ပါပဲ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဆုမြတ်ပါပါရှင
် This program has come to you from the Voice of America, Washington.